Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဘုညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်ကို line meter 32 51တို့အပြင် line meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါရှင်။ကျမခင်မြတ်တပါဒီမနေ့ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပါ။ရှိကောင်ရှိဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှန်ကဒီကနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းလုပ်မယ်လို့ရှိကောင်ရှိအကြီးအကဲကပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်နေတဲ့နဲ့ထိုင်ဝမ်ကဒီကနေ့မှာပဲစီးရဲလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းဂျင်နိုင်
။ရှိကောင်ရှိကိုစန့်ကျင်ရေးပြည်သူခုခံတော်လှန်စစ်ကို NUG အမျိုးသားညီညွတ်ရေးအစိုးရကကြေညာခဲ့တာဒီကနေ့တနှစ်ပြည့်ချိန်မှာဘယ်အတိုင်းတာထိရောက်နေပါတယ
်လေ။၁၀တနှစ်ဖြစ်တဲ့ခုခံတွန်းလှန်စစ်ဒုတိယနှစ်အတွင်းမှာလူထုရဲ့တော်လှန်ရေးကြီးကိုအင်းနဲ့အားနဲ့အရှင်ဟုန်မြင့်တင်ပြီးစိုးမိုးထင်းထုတ်နေမယ်ပေါင်များစွာပေါ်လာလိမ့်မယ်လို့ပြောချင်ပါတယ်
။ဒါကတော့ NUG အစိုးရရဲ့ယာယီသမရဒူဝါလရှိလာရဲ့မိန့်ခွန်းမှာနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။မြောင်ဦးရှေးဟောင်းအမွေနှင့်နေရာမှာစစ်ကောင်စီတပ်တွေတွက်ဆက်တဆွဲထားပြီးတော့လက်နက်ကြီးငယ်တွေနဲ့ပစ်ခတ်နေတဲ့အခြေအနေဒီပားရောက်မြန်မာနိုင်ငံသားတွေတီရင်းကိုငွေလှဲပြောင်းမှုငွေလှဲနှုန်းမငြိရသေးတဲ့ကိစ္စစတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်။
မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှန်ဟာဒီကနေ့ရုရှားနိုင်ငံဗလာဒီဗိုစကမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပါတယ်။ခုနှစ်ချိန်မြောက်ရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှန်နဲ့ရုရှားသမ္မတတို့အစည်းအဝေးအစီအစဉ်ရဲ့အပြင်ပမှာတီးတန့်တွေ့ဆုံတာလည်းဖြစ်ပါတယ်
။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကြာကြာလောက်ကစပြီးမြန်မာနိုင်ငံနဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးကတည်တည်တသာကြီးကိုကောင်းကွန်လာတဲ့အနေအထားရှိတာကိုကျွန်တော်တို့တွေ့ပါတယ်။ရုရှားနိုင်ငံလည်းတမိုင်းဆက်လာကြီးပွားတဲ့နိုင်ငံတစ်ခုဖြစ်ပါတော့လူခဲ့တဲ့နှစ်ပေါင်း30လောက်ကအခြေအနေမှာခက်ခဲများသာရှိခဲ့ပြီးအဲဒါကိုကျော်လာလာခဲ့ပြီးတော့မှဇီရိုတာဝန်ယူတဲ့ဆယ်စုနှစ်ကာလကျော်ကျော်တော်တည်းမှာရုရှားနိုင်ငံတကယ်ကိုကြီးကျယ်ကမ္ဘာထိပ်တန်းနိုင်ငံတစ်ခုရောက်ရှိနေပြီဖြစ်ပါတယ်ဆိုတော့ကျွန်တော်မြန်မာထရီညီရပါတယ
်သမ္မတပူတင်ဟာရုရှားနိုင်ငံအတွက်တင်မဟုတ်ဘဲနဲ့ကမ္ဘာတည်ငြိမ်ရေးအတွက်ကောင်းဆောင်ကောင်းတယောက်ဖြစ်ပြီးတော့ကမ္ဘာအရေးခင်းကိစ္စတွေကိုတမတမကြကြမှန်မှန်ကန်ကန်နဲ့လုပ်နေတာတွေ့ရတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းနှစ်နိုင်ငံဆက်ဆံရေးဟာအကောင့်ဘက်ကိုဥတီတိုးတက်လာကြောင်းအစည်းအဝေးတွင်မှပဲပြောကြားခဲ့တာပါ။ဒီတော့တင်ရုရှားနိုင်ငံကလောင်စာဆီတွေကိုမြန်မာကနေစတင်ဝယ်ယူနေတာဖြစ်ပြီးတော့ငွေရုရှားငွေကြေးရူဘယ်နဲ့ပေးချေဖို့အတွက်အဆင်သင့်ရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုတာကိုလည်းရုရှားနိုင်ငံတို့ RIA သတင်းမှဖော်ပြထားပါတယ်။အခုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဟာနှစ်လတည်းရုရှားနိုင်ငံကိုဒုတိယကြိမ်တွားရောက်တဲ့ခီးစဉ်ဖြစ်ပြီးတန်တမာရင်းနဲ့ဆေးအရရုရှားနိုင်ငံပေါ်ပိုးပြီးအားကိုးလာတဲ့လက္ခဏာအဖြစ်အကဲခတ်တွေကသုံးသပ်နေကြပါတယ်
။ဒီရုရှားခီးစဉ်ထဲမှာပဲစစ်ကောင်စီအကြီးအကဲကမြန်မာနိုင်ငံအတွင်ထိန်းချုပ်ထားနိုင်တာမို့ရွေးကောက်ပွဲကိုလာမယ့်နှစ်ကျင်းပမယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံအတွင်အချက်အသေးတွေကိုထိန်းချုပ်နိုင်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်ပြုလုပ်သွားနိုင်မယ့်အခြေအနေရှိတယ်လို့စစ်ကောင်စီကောက်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားနိုင်ငံပိုင်သတင်းဌာနကိုဒီနေ့ပြောလိုက်တာပါ။လာမယ့်နှစ်ဩဂတ်လမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးအချိန်လုံးလုံးလောက်ရှိတာမို့ရွေးကောက်ပွဲကိုရွှေဆိုင်မဆိုင်ဆိုတာလဲပြောဖို့စောလွန်သေးတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှား RIA သတင်းဌာနနဲ့တွေ့ဆုံမှုမှာပြောခဲ့တာပါ။ဒါပြင်ရွေးကောက်ပွဲကိုပြင်ပဖိအားမပါဘဲဆောင်ရွက်သွားမယ်လို့လည်းစစ်ကောင်စီအကြီးအကဲကဆက်ပြောပါတယ်။လွတ်လပ်တဲ့နိုင်ငံတကာကြွမ်းကျင်သူတွေပါတဲ့မြန်မာနိုင်ငံဆိုင်ရာအထူးချန်ပီယံကောင်စီ SCCM ကတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိန်းချုပ်နိုင်ပြီးဇန်နဝါရီမှာတိုက်ခန့်တွေကထိန်းချုပ်ထားတာဒါမှမဟုတ်ပဋိပက္ခတွေဖြစ်ပွားနေတာလို့တနင်္လာနေ့ကပြောခဲ့ပါတယ်ခင်ဗ
ျငွေကြေးခေါ်ဝါချမှုနဲ့အကြမ်းဖက်မှုတွေပေါ်မှာငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ထောင်ချေဆိုင် FATF အဖွဲ့ရဲ့အမိမဲဆင်းမှာမြန်မာနိုင်ငံကိုထည့်သွင်းမဲ့ပုံရှိတယ်လို့အနောက်နိုင်ငံနဲ့အာရှအစိုးရအရာရှိ၄ဦးရဲ့ပြောကြားချက်ကိုကိုးကားပြီးတော့ နီကေအေရှားသတင်းမှရေးပါတယ် FATF အဖွဲ့ဟာအစိုးရရဲ့အတွင်းအသင်းဖွဲ့တွေနဲ့တာဝန်ရှိသူတွေပူးပေါင်းဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးတော့ငွေကြေးမတမာမှုလှုပ်ဆောင်ချက်တွေကိုစောင့်ချက်ပြီးမူဝါဒချမှတ်နေတဲ့အဖွဲ့ပါရှိလာတဲ့ပါရီမာချင်းပါမယ်ဒီအဖွဲ့ရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုအမြင့်မဲဆင်းတဲ့ထည့်သွင်းဖို့ဆုံးဖြတ်မယ်လို့ဒီကိစ္စနဲ့နှိစက်တဲ့အရာရှိတွေပြောဆိုတာကိုသတင်းစာကဖော်ပြတာပါမြန်မာနိုင်ငံမှာငွေကြေးခေါ်ဝါချမှုလုပ်ငန်းပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံသတ်မှတ်ချက်တွေနဲ့အညီလုပ်ဖို့အားနည်းနေတာတွေ့ရကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ကလေးကဒီဖွဲ့ကနေမကြာခဏထောက်ပြခဲ့တာဖြစ်ပါတယ်ရွှေတရီကနေမီကမွေးရလုပ်ငန်းနဲ့ဆက်နွှဲနေတဲ့ရာဇဝတ်မှုတွေထိန်ချုပ်နှံအောင်လို့စ조사လုပ်ဆောင်မှုတိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများဆင်းရဲမှာ2020 February ကစပြီးမြန်မာနိုင်ငံကိုထည့်သွင်းခဲ့တာလည်းဖြစ်ပါတယ်ဒီဖွဲ့ကြီးရဲ့အမည်မဲဆင်းမှာထည့်သွင်းခံရမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုရင်ဆိုင်ရနိုင်ပွဲရှိပါတယ
် American သမ္မတဟောင်း Donald Trump အင်ကသိမ်းယူခဲ့တဲ့တဲမှာနိုင်ငံခြားအစိုးရတစ်ခုရဲ့နျူကလ িয়ার နဲ့စစ်ရေးလှုပ်ဝက်ချက်ပါတဲ့တဲ့ရင်ထွက်လာခဲ့ပါတယ်သမ္မတဟောင်းထရမ့်ရဲ့ Florida နေကနေ FBI Federal စုံစမ်းစစ်ဆေးဘီရိုကပြီးခဲ့တဲ့လမှာသိမ်းယူခဲ့တဲ့အထောက်အထားတွေထဲ Nuclear စွမ်းဆောင်နိုင်ရေးပါဝင်နိုင်ငံခြားအစိုးရတစ်ခုရဲ့စစ်ဘက်ဆိုင်ရာအချက်အလက်တွေပါဝင်တယ်လို့ Washington Post သတင်းစာကြီးကမနေ့ကဖော်ပြလိုက်တာပါဒီသတင်းကိုတည်ပြဖို့သမ္မတဟောင်းထရမ့်နဲ့တရားရေးဌာနဘက်ကသတင်းတော်တွေကမေးမြန်းခဲ့ပေမဲ့တစုံတရာတုံ့ပြန်တာတော့မရှိသေးပါဘူးခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာဟိုင်းလိုက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညပိုင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းမှာရုရှားရဲ့ဆေးထုတ်စစ်ကနေရုရှားအတွက်ဆုံးရှုံးမှုတစ်ခုမှမရှိဘဲရုရှားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုပိုပြီးခိုင်မာလာစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံဗလာဒီဗိုစတော့ခ်မှာကျင်းပတဲ့ခုနှစ်ချိန်မြောက်ရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်။ရုရှားရဲ့လွှတ်ဆောင်မှုအားလုံးကဒွန်ဘတ်စ်ဒေသကပြည်သူတွေကိုကူညီဖို့သာဖြစ်ပြီးဒါဟာပြည်ရင်းမှာရောနိုင်ငံခြားမူဝါဒရေးရာဆိုင်ရာမှာပါပိုခိုင်မာလို့ပိုဖြစ်လာစေတယ်လို့ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြို့တော်ကီယက်ကိုသိမ်းဖို့ကြိုးစားကြတယ်။ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသဘက်ကိုပြောင်းပြီးတော့တိုက်ခိုက်ခဲ့တာပါ။အဲဒီဒေသက2014လောက်ကရုရှားတွေဝန်တိုက်ခဲ့ခြင်းကစပြီးယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့လက်နက်ကင်တပ်တွေကြားတိုက်ခိုက်မှုတွေရှိနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒွန်ဘတ်စ်ဒေသတွေမှာယူကရိန်းမြောက်ပိုင်းခါခက်နဲ့တောင်ပိုင်းခါဆန်ဒေသဘက်မှာပါ24နာရီအတွင်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီမနေ့သတင်းထုတ်ပြန်ပါတယ်။
ရုရှားအနေနဲ့မြောက်ကိုရီးယားကနေဒုံးကျည်နယ်နဲ့ချီသန်းချီဝဲယူဖို့ဆက်လုပ်နေတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနဟာယူကရိန်းစစ်ပွဲအတွက်မြောက်ကိုရီးယားစီကနေဒုံးကျည်နယ်နဲ့ချီသန်းနဲ့ချီဝဲယူဖို့ဆက်လုပ်နေတယ်လို့လျှို့ဝှက်အဆင့်ရှော့ချလိုက်တဲ့အမေရိကန်ထောင်လိုင်းသတင်းတင်မှာဖော်ပြလိုက်တာပါ။ရုရှားဟာမြောက်ကိုရီးယားစီကနေလက်နက်ခဲယမ်းတွေဝဲယူတယ်ဆိုတဲ့အချက်လက်တွေရထားတယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရသူကလည်းဆိုပါတယ်။အမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရပေါ်မှုချိုပက်ထရစ်ရိုက်တာကရုရှားဟာမြောက်ကိုရီးယားဆီကနေလက်နက်ခဲယမ်းတွေရဖို့ချစ်ကပ်နေတယ်ဆိုတာကိုသိထားရပါတယ်။အခုချိန်မှာတော့အသေးစိတ်ကိုမပြောနိုင်သေးပါဘူးလို့ပြောခဲ့ပါသေးတယ်ခင
်ဗျ။အင်အားကြီးကြီးရဲ့ဆေးချေချောင်းကိုသတင်းပတ်တော်ကြားခံရတဲ့ထိုင်ဝမ်ကဒီကနေ့ဗုဒ္ဓဖူးနေမှာတန့်ကားတွေတိုက်ဂျက်လင်းတွေပေါင်းနဲ့ဆေးလက်ကျင့်မှုလုပ်ပြီးဆင်အားပြသခဲ့ပါတယ်။မြေပြင်တိုက်ခိုက်ရေးအတွက်အမြဲတမ်းရှိနေတာစစ်တပ်အတွက်အဓိကဖြစ်ပြီးတော့အချိန်တိုင်းလက်ကျင့်ပေးဖို့လိုတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနပြောခွင့်ရဆူလင်ဖန်ကပြောခဲ့ပြောကြခဲ့တာဖြစ်ပါတယ
်那么在台风防卫作战的状况之下我们应对敌情威胁以处处皆战场
台湾呢台湾邦军呢嘛是列进母的弄里啦ဒီပိုင်းနဲ့အတွက်ချင်းချောက်မှုတွေကိုတောင့်ပြန်တာဖြစ်တယ်လို့စစ်ပွဲအတွက်အသင့်ဖြစ်ဖို့နေရာမရွေးတာဝန်ချေချေတိုက်ခိုက်နိုင်မှုလုပ်နေတာဖြစ်ကြောင်းပြောပါတယ်လက်နဲ့ပြည်ဆောင်တက်ဆင်တဲ့ထိုင်ဝမ်စစ်တပ်ဟာတရုတ်နဲ့ရှင်သေးနှုတ်သွားတာဖြစ်ပြီးတော့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတော့ထိုင်ဝမ်ကာကွယ်အသုံးစိတ်ကိုဦးစားပေးမြင့်တင်ပြီးခင့်မိလာအောင်လို့အတွက်လုပ်နေတာလည်းဖြစ်ပါတယ်
တရုတ်နိုင်ငံမှာတော့အင်အားပြင်းငလင်းကြောင့်သေဆုံးအနည်းဆုံး84ဦးရှိလာနေပြီး26ဦးထက်မနည်းလဲပျောက်ဆုံးနေပါသေးတယ်။တရုတ်အနောက်တောင်ပိုင်းစီချွန်းပြည်နယ်မှာအခုသတင်းမဲ့တနင်္လာနေ့က Richter scale 6.8 ရှိတဲ့ငလင်းကြောင့်နောက်ထပ်ဒဏ်ရာရသူ29ရောက်ပါဝင်ဒေသခံ300လောက်ကိုဘေးလွယကယ်ထုတ်ပေးခဲ့ရတယ်လို့တရုတ်နိုင်ငံပိုင်သတင်းမှာဖော်ပြခဲ့ပါတယ်။ငလင်းတကန်စီချွန်းပြည်နယ်မှာအခုပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးတွေကဆက်ရှာဖွေနေတယ်လို့လည်း CCTV ရုပ်သံမှာဖော်ပြခဲ့ပါတယ်။ တနင်္လာနေ့ကနေ့လယ်ပိုင်းမှာစီချွန်းပြည်နယ်လူတင်းခရိုင်တောင်ထူတက်တဲ့ဒေသမှာငလျင်လုတ်ခဲရာကြောင့်ကီလိုမီတာ200ဝေးတဲ့ပြည်နယ်မြို့တော်ချန်တူးမှာလည်းမြေပြိုရာရှိခဲ့တယ်လို့
ဒါပြင်2019ခုနှစ်တုန်းကတော့စီချွန်းပြည်နယ်မှာပဲတင်းအားရစ်တာစကေးခုနှစ်တက်မှာကိုရှိတဲ့ငလျင်တစ်ခုလောက်ခတ်ခဲ့တဲ့အတွက်လူပေါင်း9000နီးပါးတည်ဆုံခဲ့ရပူပါတယ်ခင်ဗျာဒါကတော့ဗုဒ္ဓဘူးညချန်တင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ခဲ့တာပါရှင်VOA မြမဆန်တော်ချိန်ည9:00ကနေစနေအီဒိုင်းရိုက်အစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါရှင်။မကြာခင်မှာတော့ပြည်သူ့ခုခံတော်လှန်စစ်နဲ့ NUG အနာဂတ်တော်လှန်ရေးအလားအလာကိုကြားရပူရှိပါတယ်။အခုတော့မြောက်ဦးရှေးဟောင်းအမွေအနှစ်နေရာမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ဒီပစ်ခတ်နေတဲ့အခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့ရှေးဟောင်းရင်ကျေးမှုအမွေအနှစ်တွင်နဲ့တက်ဆိုင်တဲ့နေရာတွ
ကိုပြောပါတယ်စစ်ကောင်စီတပ်သားတွေကမြို့ပေါ်မှာလမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လို့မိုင်းရှင်းမယ်ဆိုပြီးဈေးတွေကိုလည်းပိတ်ထားတယ်လို့မြောက်ဦးဒေသခံကပြောပါတယ်ဒါကကြည့်တယ်ပိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေအကုန်လုံးကစိုးရင်နေကြတယ်ဘာလို့ဆိုတော့တိုက်ပွဲမဖြစ်တဲ့တိုက်ပွဲအတုတွေလုပ်ပြီးမြို့ပေါ်ရက်ခက်တွေကိုလမ်းနဲ့ကြည့်တယ်ကြည့်တာဟိုဒီတပ်သားတွ နေ့လယ်ပိုင်းကလည်းမြောက်ဦးမြို့ရဲ့အထင်ကြီးရနေရာတစ်ခုဖြစ်တဲ့ရှေးဟောင်းသမိုင်းဝင်နန်းတော်ရာကုန်အနီးမှာမိုင်းပေါက်ကွဲခဲ့ပါတယ်မြို့လယ်ကောင်မှာမိုင်းပေါက်ကွဲတာဟာဒေသခံတွေကိုချင်းချောက်တဲ့လုပ်ရည်လိုလဲမြောက်ဦးဒေသခံတို့ကပြောဆိုပါတယ
်မိုင်းပေါက်တော့ဒီဘသူမလားထောင်တာမျိုးလည်းမဟုတ်ပါဘူးဒီစစ်ကောင်စီကနေသူတို့မိုက်သူတို့ဟိုဖောက်ထွက်တာလို့မြင်းမြန်တက်တွေကပြောကြပါတယ်နန်းတော်ဝန်တာဒီမြောက်ဦးရဲ့မြို့အလေတိတိမရှိတဲ့နေရာတခုပေါ့နော်အရင်ကလည်းတိတ်မဝဲဘူးစင်းလည်းနေနေနေပဲဆိုတော့ဒါပြည်သူကိုအကြောင်းမဲ့တဲ့ချင်းချောက်တာမျိုးလည်းဖြစ်တယ်ပြီးတော့ဒီနန်းတော်ဝန်ဆိုတာဒီရှီဟောင်းသမိုင်းဝင်နေရာတခုလည်းဖြစ်တယ်ဒီရှီဟောင်းသမိုင်းဝင်နေရာတခုမှာတက်စကန်ရေးချပြီးတော့မိုင်းအောက်ဖေးမုံလောက်တဲ့ဆိုတဲ့နေ့ကျတော့ဘသူမှမငှက်ကြကြဘူးဆို
စစ်ကောင်စီတပ်သားတွေဟာမြောက်ဦးမြို့ပေါ်ကနေရာ၅ခုလောက်မှာစကန်ချနေထိုင်ကြတယ်လို့ဒေသခံတွေကပြောပါတယ်။ရှေးဟောင်းအမွေနှစ်နယ်မြေဖြစ်တဲ့မြောက်ဦးကို UNESCO ဝင်ဖို့ကြိုးစားနေတဲ့အချိန်မှာလက်နက်ကင်အဖွဲ့တွေအနေနဲ့ရှေးဟောင်းယဉ်ကျေးမှုဆိုင်ရာနေရာတွေမှာတက်ဆွဲတာတွေစကန်ချနေထိုင်တာတွေမလုပ်သင့်ဘူးလို့လည်းမြောက်ဦးဒေသခံတူကပြောပါတယ်
။အဓိကတော့ဗျာဒါဘယ်လက်နက်ကင်အဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်။အဒီသာသနိကအဆောက်အုံတို့ရှေးဟောင်းအမွေနှစ်တွန်းနဲ့ပတ်သက်တာတွေမှာသခန်းချတာတို့ဘန်ကာတွေပါတွေတိဆောက်တတာတို့ညောင်းနေပါတယ်တူပြီးတော့ကာပါတယ်တိဆောက်တာတို့အဲ့ဒါတွေကရှေးဟောင်းအမွေနှစ်တွေကိုထိခိုက်ပါတယ်အဲ့ဒါတော့ဘယ်အဖွဲ့အစ်မဆိုမလုံတဲ့ဘူးဗ
ျရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေနဲ့ပြည့်နှက်နေတဲ့မြောက်ဦးမြို့မှာဆက်ပြီးတော့ပြစ်ခတ်မှုတွေရှိနေမယ်မငြိမ်သက်မှုတွေရှိနေမယ်ဆိုရင်ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဝင်ဖြစ်တတ်မှတ်ခံရဖို့ခက်ခဲနေအောင်မယ်လို့မြင်တဲ့အကြောင်းအမည်မဖော်လိုတဲ့မြောက်ဦးဒေသခံတူကပြောပါတယ်
ကပအမွေအနှစ်သေးကိုဝင်ဖို့အတွက်ဒီ UNESCO ကနေပြီးတော့ပထမဆုံးအနေနဲ့မြေပြင်မှာပကတိဖြစ်ပြနေတဲ့အခြေအနေကိုလေ့လာဖို့ကိစ္စတခုရှိမယ်နောက်တစ်ခုက e-commerce အဖွဲ့ကနေပြီးတော့တိုက်ရိုက်လာပြီးတော့ကျွန်တော်တို့ဒီမြေပြင်အခြေအနေကိုကွန်ဆန်မဲ့ကိစ္စတွေလည်းရှိနေတယ်ဆိုတော့အဲ့လိုမြောက်ဦးနဲ့ပတ်သက်ပြီးမညီမဆက်ဖြစ်နေတယ်မိုင်းတွေပေါက်နေတယ်ပြီးတော့ဒီအမြောက်ကြီးအမြောက်ငယ်တွေဒီကြာနေတယ်ဆိုလို့ရှိရင်ဘလို့မှ e-commerce အဖွဲ့ကလည်းလာနိုင်မှာမဟုတ်ဘူးအဲ့လိုမလာလို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီကပနေအမွေနေ့စည်ရင်းတွေကိုဝယ်နိုင်မဲ့မျှော်လင့်ချက်တွေဟာလုံးပပတော့ပါလိမ့်မယ်
တိုက်ပွဲပြင်းထန်ပြီးစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစာတင်ကြောင်းတွေတာတနိကအဆောင်အုံတွေရှေးဟောင်းယဉ်ကျေးမှုအမွေနစ်တွေနဲ့တက်ဆိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနဲ့စကန်တွေချတက်ဆွဲထားတဲ့အကြောင်းရခိုင်လက်နက်ကင်အေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြို့ရွာလူနေအိမ်တွေတမိုင်းဝင်စည်တီပထိုးတွေရှေးဟောင်းအမွေနစ်တွေရှိရာနေရာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေရှိတယ်လို့လည်းရခိုင်လက်နက်ကင်အေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှေးဟောင်းစည်တီပထိုးတွေနဲ့ထင်ရှားတဲ့မြောက်ဦးဒေသကို UNESCO ရဲ့ကမ္ဘာအမွေနစ်စည်းဝင်ဖို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတင်သွင်းထားပါတယ်စစ်ကောင်စီဘက်ကတော့မြောက်ဦးမြို့နယ်အတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပြီးတက်ဆွဲထားတယ်ဆိုတဲ့ပြောဆိုချက်တွေပေါ်တုံ့ပြန်ပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ
ကိုစံကျော်ပြောပြသွားတာပါအခုတော့ဒီတနည်းပြည့်ပြည်သူခုခံတော်လှန်စစ်နဲ့ NUG အနာဂတ်တော်လှန်ရေးအလားအလာကိုကြည့်ကြရအောင်ပါရှင်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့ခုခံတော်လှန်စစ်အဖြစ်စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်မဲ့အကြောင်းကြေညာခဲ့တာဟာတနှစ်ပြည့်ပါပြီ။အဲဒီနောက်လာမယ့်တနှစ်အတွင်းမှာတော့တော်လှန်ရေးအရှိန်မြင့်တင်ပြီးနယ်မြေစိုးမိုးရေးတွေပေါ်ပေါက်လာမယ်လို့လည်းပြောပါရယ်။လက်နက်ကိုင်တိုက်ပွဲတွေနေရာအတော်များများဖြစ်ပွားနေပေမဲ့ NUG ရဲ့နယ်မြေစိုးမိုးရေးဆိုတဲ့ပြောဆိုချက်အပေါ်မှာတော့အမြင်အမျိုးမျိုးရှိနေပါရယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
2022ခုနှစ်စက်တဘာ9ရက်နေ့မှာမြို့သားညီညီအစိုးရ NUG ကတနိုင်ငံလုံးပြည်သူခုခံစစ်တွန်းလှန်ကြဖို့ကြေညာချက်ထုတ်ပြန်ခဲ့တာဟာဒီကနေ့ဆိုရင်တနည်းပြည့်ခဲ့ပြီဖြစ်ပါတယ်တနည်းပြည့်တဲ့နေ့မှာပဲမြို့သားညီညီအစိုးရရဲ့ယာယီသမရဒူဝါလရှိလာကနောက်လာမယ့်ပြည်သူခုခံစစ်တနည်းအတွင်းမှာနယ်မြေစိုးမိုးမှုတွေပိုရရှိအောင်လှုံ့ဆော်သွားမယ်လို့ပြောပါတယ
်ဆယ်တနည်းဖြစ်တဲ့ခုခံတွန်းလှန်စစ်ဒုတိယနေ့အတွင်းမှာလူထုရဲ့တော်လန်ရေးကြီးကိုအင်းနဲ့အားနဲ့အရှင်ဟုံမြင့်တင်ပြီးစိုးမိုးထင်းချုပ်နေမည်ပေါင်များစွာပေါ်လာလိမ့်မယ်လို့ပြောချင်ပါတယ်။လာမယ့်တစ်နှစ်တွင်းမှာယခုထက်ပုံမှန်ကျပြန့်တဲ့နိုင်ငံရေးစစ်ရေးနိုင်ငံတကာရေးရလဒ်တွေထွက်ရှိဖို့အရှင်ဟုံမြင့်အားတွန်ကြပါနေကြပါလေ။
ရှိလာမယ့်နှစ်မှာတော်လန်ရေးရဲ့အဆုံးဖြတ်ကိုရယူဖို့စိတ်ပိုင်းဖြတ်ပြီးဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီမိန်ကုန်းတွေကြေညာချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာတော့မတွေ့ရသေးပါဘူး။နိုင်ငံရေးလေလာသုံးသပ်သူဦးရထွန်းကတော့အခုလိုပြည်သူခုခံစစ်တစ်နှစ်အတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပေါ်လက်နက်တပ်ဆင်မှုတွေရှိခဲ့ပေမဲ့စစ်ကောင်စီနဲ့ရင်ဆိုင်တိုက်ပွဲတွေမှာအားနည်းနေတာရှိသေးတယ်လို့သုံးသပ်ပါတယ်။
ဒီနေ့အစာပိုင်းကတော့နည်းနည်းဒီတိုးတက်မှုလေးတွေမြင်ရတာပေါ့ဗျာဥပမာသခိုင်းတိုင်းတို့ဘာလို့ပတ်မှာပေါ့တိုင်းတိုင်းတက်မှာကျွန်တော်တို့ဟိုမီဒီယမ်မောင်းပြဲရရလည်းနည်းနည်းတိုက်ခိုက်နေရနေပြီးတော့ခင်မီလည်းနည်းတချို့ရလာတာပေါ့နော်ရလာပြီးတော့အဲတိုက်ပွဲတွေဆင်နိုင်တာနောက်တစ်ခါလမ်းမကြီးတွေမှာအဲစောင့်တာစစ်ဆေးတာအဲ့ဒါမျိုးတွေလိုက်လာနိုင်အရိယာနေပြီးတော့နောက်ထပ်တက်ပြီးရဲ့အချင်းတက်ပြီးတဲ့အခါကျတော့အစိုးရတပ်ကိုဟိုဒီရေဆိုင်တိုက်ခိုက်တဲ့တိုက်ပွဲတွေပေါ်လာတာမတွေ့ဘူးနောက်ပိုင်းမှာဒီနောက်ပိုင်းမှာအချင်းတွေကဒီဆက်လက်ပြီးတိုးတက်လာတဲ့အနေအထားမတွေ့ရဘူး
အလူငွေရရှိတာတွေနဲ့လက်နက်တပ်ဆင်မှုတွေမှာအာဏာချက်တွေရှိနေတယ်ဆိုတာကိုအမျိုးသားညီညွတ်ရေးအစိုးရကလည်းဝန်ခံထားပါတယ်။အာဏာသိမ်းပြီးတစ်နှစ်ကျော်အတွင်းလက်နက်ကင်ခုခံတိုက်ခိုက်မှုတွေရှိခဲ့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေထိုးစစ်ဆင်ပြီးဒေသကာကွယ်ရေးတပ်တွေကိုနှိမ်နင်းဖို့ကြိုးစားခဲ့ပါတယ်။ဒေသခံကြေးရွာတွေအများအပြားမီးရှို့ခံရပြီးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားအပြန်အလှန်ဆက်ဆွဲမှုတွေလည်းထွက်ပေါ်နေပါတယ်။နေမင်းစိုးမိုးတဲ့အခြေအနေပေါ်တုံ့တက်ချက်တွေမှာလဲကွဲလဲချက်တွေရှိနေပါတယ်။သခိုင်းတိုင်းတွေကဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကတော့နောင်လာမယ့်နှစ်မှာစစ်ရေးအခြေအနေပိုးပြီးတော့တင်းမာလာနိုင်တယ်လို့အခုလိုပြောပါတယ်
။ကျွန်တော်တို့မြို့နယ်မှာတော့တော်လေးကိုတိုးတက်လာပြီပေါ့။ကျွန်တော်တို့မြို့နယ်မှာလည်းအကုန်လုံးတော်တော်များများနဲ့ကျွန်တော်တို့အဲ့တူကကျွန်တော်တို့ထိုးစစ်တွေပါကျွန်တော်တို့ပြင်ဆင်ပြီး NUG ရဲ့နိုင်ငံမှာလို့ပေါ့နော်။ခုခံစစ်ကလည်းကျွန်တော်တို့ကရင်တော့ကျွန်တော်ခံနေကြတာလေခုကထိုးစစ်ကစားတော့မှာများဟုတ်အဲ့တော့ကြောင့်မို့အဲဆေးရချင်းကြီးကဒီကပို့ပြီးတော့တင်းမာတော့မှာများဟုတ်ဒီကနေမြစ်ကိုမနေကျူးသားရှာနေရပေါ့ဟုတ်အများဆုံးစစ်ကောင်စီကိုတိုက်ထုတ်နိုင်တာတော့လေမြစ်တနက်ပေါ့နော
်စစ်ကောင်စီကအာဏာသိမ်းပြီးတစ်နှစ်ကျော်အတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်1500ကျော်သေဆုံးခဲ့ပြီးစစ်ကောင်စီဘက်က9000ကျော်သေဆုံးခဲ့တယ်လို့နေအဆောက်အဦ3000ကျော်မိရှုဖြစ်စီခံရတယ်လို့အမျိုးသားညီညွတ်ရေးအစိုးရကသတင်းထုတ်ပြန်ထားပါတယ် စစ်ကောင်စီဘက်ကလည်းဒီကိန်းကနန်းတွေနဲ့ပတ်သက်လို့အမြဲတစေညှင်းဆိုလို့ရှိပြီးရွာတွေကိုမိရှို့ဖျက်ဆီးတာဟာသူတို့မဟုတ်ဘူးလို့ညှင်းဆိုသွားတယ်။နိုင်ငံတကာကမြန်မာအရေးလေးလာသုံးသက်သူတွေကတော့မိုးရာသီကုန်ဆုံးမဲ့6တွေ့ရာသီမှာလက်နက်ကင်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ပြီးမြန်မာနိုင်ငံရဲ့ဗတ်ပေါင်းစုံအချက်တဲပိုပြီးတော့ကြီးထွားလာနိုင်တယ်ဆိုတာကိုခံမှန်းသတိပေးနေကြပါရခင်ဗျာ
။ကိုအောင်ပါရှင်ဆက်လက်ပြီးတော့ဗဟိုဘဏ်ရဲ့တတ်မှတ်ချက်အပြောင်းလဲမှာရှင်းလင်းမှုမရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းကြည့်ရအောင်ပါ။ဒီပားရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံသားငွေနဲ့ရတဲ့လစာငွေကိုတီရင်းကိုလွှဲပြောင်းမယ်ဆိုရင်ဒီ license ရဘန်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးစွဲတာတွေကို21ရက်အတွင်းလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကအမိန့်ထုတ်ထားပါတယ်ဒီထုတ်ပြန်ချက်အရဆိုရင်နိုင်ငံသားငွေကိုရောင်းချခွင့်ပေးတဲ့အခါမှာဘဏ်ကနေဒေါ်လာငွေသားကိုထုတ်ယူခွင့်ပြုမှာလားဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမဟုတ်ပဲပြင်ပပေါက်ဈေးနှုန်းနဲ့လဲလှယ်ခွင့်ပြုမှာလားဆိုတာတွေကရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်။ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုတရားဝင်ရောင်းဝယ်ခွင့်ရှိတဲ့ authorized dealer AD ဘဏ်တွေကနေတဆင့်ပြည်တွင်းကိုလွှဲပြောင်းပေးတဲ့အခါမှာသူတို့ကိုယ်တိုင်အသုံးပြုတာဖြစ်စေတခြားသူကိုလွှဲပြောင်းတာဖြစ်စေဘဏ်ကိုရောင်းချတာမျိုးဖြစ်စေလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်ပါတယ်လို့ဗဟိုဘဏ်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကငွေလွှဲပြောင်းတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်အလုပ်သမားတွေဒီမြန်မာနိုင်ငံအနေပြီးတော့မထွက်ခွာနေမှာဒီနိုင်ငံခြားငွေကိုမြန်မာနိုင်ငံထဲကိုပို့နိုင်တဲ့ဒီလိုဘဏ်တစ်ခုမှဘဏ်စည်ရင်းဖွင့်ပြီးပို့သူတို့တပါးလဲလှုပ်ဆောင်ပေးသွားမှာဖြစ်တယ်အားဒီကနေပြီးတော့မိသားစုတွေကိုပြောပို့တဲ့ငွေတွေကိုကျွန်တော်တို့လုံးကြီးစိတ်ချသွားပို့နိုင်ဖို့ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲဒါ၅ဘဏ်ကတော့ကျွန်တော်တို့ကရခိုင်ကတိုင်ရှိပြီးသူတို့ခွင့်ပြုချက်ရပြီးတဲ့ရွှေဘဏ်၊ကမ္ဘောဇာဘဏ်၊ United Emirates ဘဏ်၊ဒီမြန်မာနိုင်ငံသားများဘဏ်ပြီးတော့မြန်မာမိုဘိုင်းငွေကြေးဝန်ဆောင်မှုလီမိတက်ပေါ့။အဲသူတို့ကလည်းပြောကြစာရင်းတစ်ခုခွင့်လည်ပြီးကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်တယ်။အလုပ်သမားများအနေနဲ့ညဒီပမှာရှိတဲ့အဲ့လိုအလုပ်သမားများကိုလည်းပြည်စီလိုပါတယ်။ဒီပအနေပြီးတော့ကျစိတ်ချသွားပုံဆွဲနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးရရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ဝယ်ယူရောင်းချတာတွေနဲ့ကိုပိုင်သုံးဆွဲတာတွေကို21ရက်အတွင်းအပြီးသတ်လှုပ်ဆောင်ကြရမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းနိုင်ငံသားငွေကိုရောင်းချခွင့်ပေးတဲ့အခါမှာဘဏ်ကနေဒေါ်လာငွေသားကိုထုတ်ယူခွင့်ပြုမှာလားဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမဟုတ်ပဲပြည်ပပေါက်ဈေးနဲ့လဲလှယ်ခွင့်ပြုမှာလားဆိုတာတွေကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗဟိုဘဏ်ကတော့ပြည်ပကိုနိုင်ငံချောင်းငွေလွှဲပြောင်းတာဖြစ်စေပြည်ပကနေလွှဲပို့တာဖြစ်စေရည်ညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်နဲ့3.3ရာခိုင်နှုန်းဘောင်အတွင်းမှာပဲသတ်မှတ်ဖို့နိုင်ငံချောင်းငွေလဲလှယ်ခွင့်ရထားတဲ့ဘဏ်တွေကိုညွှန်ကြားထားပါတယ်။ဒါပေမဲ့လည်းအပြင်တရားမဝင်ကြိုက်ရောင်းကြိုက်ဝယ်ဈေးတွေမှာတော့ဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ကွာနေတယ်ဆိုပြီးသတင်းတွေအမျိုးမျိုးထွက်နေတာကြောင့်ပြည်ရင်းဘဏ်တွေနဲ့ငွေလွှဲတဲ့ကိစ္စကိုအယုံကြည်မရှိတဲ့အကြောင်းရန်ကုန်မြို့ကန်တဦးဖြစ်တဲ့မတ်ရွှေစင်က VOA ကိုပြောပါတယ
်။မားကတော့လေရှင်းပြရရင်ယုံကြည်မရှိဘူးညီမလေးရဲ့အခုနောက်ပိုင်းမှာဟိုဟာပေါ့ကိုရီအတွက်အဆင်ပြေမဲ့နီလန်းတွေကိုရှာရတာပေါ့ညီမလေးရဲ့ရှာတော့ဟို overseas account ရှိတယ်ညီမလေး overseas account ရှိတော့ overseas account နဲ့ဟိုမတော့လွှဲလိုက်တယ်အဲ့ဒီမတိုင်ခင်ကတော့တော်တော်လေးဟိုဟာပေါ့၄၅၆လားအဲ့ဒီ1150နဲ့ဟိုအဖြတ်ခံလိုက်ရတယ်ပေါ့နော်ဆိုတော့လောလောဆယ်ကတော့အမားတို့ဒီဘက်ပမာဟိုဘန်ဘန်နေနဲ့ဒိုင်းနေနဲ့ link လောက်ထားပြီးတော့လွှဲတာကိုမလုပ်ဖြစ်တော့ဘူးညီမလေးဟိုဟာပေါ့ခုနောက်ပိုင်းအဲ့ဒီဟိုတို့ပြင်ညာချက်အစ်စ်ထုတ်လိုက်တဲ့ပုံမှာလဲကိုရီးယားအယုံကြည်ချက်မရှိတဲ့အတွက်ကြောင့်မို့လို့ပြန်ပြီးတော့ဟိုပြန်ပြောင်းပြီးတော့လွှဲဖို့လဲ risk ယူထားတော့
စစ်ကောင်စီပြည်တွင်းအခွန်ဦးစီးဌာနကတော့ပြည်ပကနိုင်ငံသားငွေနဲ့ရတဲ့လစာတွေကိုတရားဝင်ပြန်ပို့ပြီးတော့အဲ့ဒီဝင်ငွေတွေနဲ့ရင်းနှီးမြှုပ်နှံတာအခြေခံပစ္စည်းဝယ်ယူတာတိစောက်တာမော်တော်ယာဉ်ဝယ်ယူကြတဲ့အခါမှာအတိုင်းအတာတစ်ခုအထိအခွန်ကင်းလွတ်ခွင့်ပေးမယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လဲလိုင်စင်ရဘဏ်တွေကငွေပြန်လွှဲရေးအစီအစဉ်နဲ့ညွှန်ကြားချက်တွေအပေါ်မှာလက်ခံကြိုဆိုသူတွေလည်းရှိပါတယ်။မြန်မာနိုင်ငံဟာပြည်ပမှာတွားရောက်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံဘက်ကိုပြန်ပို့တဲ့ဝင်ငွေတွေကိုအများအပြားလက်ခံရရှိနေတဲ့နိုင်ငံဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာရင်သွားအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားအလုပ်သမားက၅သန်းရှိပြီး 60 ရာခိုင်နှုန်းကထိုင်းနိုင်ငံမှာအလုပ်လုပ်နေကြတာလို့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းပါတယ်။ဗဟိုဘဏ်ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းပြည်ပကနေမြန်မာနိုင်ငံဘက်ကိုပြန်ပို့တဲ့ဝင်ငွေကဒေါ်လာ 3.8 ဘီလီယံရှိခဲ့ပါတယ်။ကိုဗစ်ကာလ2021ခုနှစ်အထိရော့ကျသွားပေမဲ့2022ခုနှစ်အတွင်းမှာတော့ဒေါ်လာ 6 ဘီလီယံနဲ့ 10 ဘီလီယံကျားမှရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။
မဆုမမဗုဒ္ဓဘုညာချန် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဒီအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပတ်သက်တဲ့သတင်းကိုကြည့်ကြရအောင်ပါရှင်။ထရန့်ဟာအစိုးရပိုင်ထိပ်တန်းလျှို့ဝှက်စာရွက်စာတမ်းတွေသူ့ရဲ့ Florida ကနေအိမ်ကိုသယ်ယူသွားတယ်ဆိုတာမသိရအောင်ဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့နေရာပြောင်းရွှေ့ထားခဲ့တယ်လို့တရားရေးဌာနကတရားရုံးကိုတင်သွင်းတဲ့အထက်ထည့်သွင်းဖော်ပြလိုက်တဲ့အချက်ဟာသမ္မတထရမ့်ကိုအထိနာစေမဲ့အံ့အားသင့်ပွဲအချက်အလက်တစ်ခုဖြစ်ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။ VOA အကြီးတန်းတန်တမန်ရေးရာသတင်းတော့စင်ဒီစိန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
။သမ္မတဟောင်းဒေါ်နယ်ထရမ့်ဟာသူ့ရဲ့ Florida ပြည်နယ်မာရာလာဂိုနေအိမ်ရုံးခန်းထဲမှာထိတ်တန့်လျော့ဝဲဆာရဆာရန်နေဖြန့်ကျဲထားတဲ့ဓာတ်ပုံကိုတက်တဲ့အထောက်အထားတစ်ခုအဖြစ်တရားရေးဌာနကဩဂုတ်လ31ရက်နေ့နောက်ပိုင်းမှာတရားရုံးကိုတင်သွင်းခဲ့တဲ့အမှုတွဲထဲမှာဖော်ပြထားတာကိုကြည်ချင်းအားဖြင့်ဒါဟာလေးဝဲအထောက်ထားတွေဖြစ်တယ်ဆိုတာသိတာပေါ်လွင်စေတယ်လို့အမေရိကန်တက္ကသိုလ်ကဥပဒေပါမောက်ခကင်ဘာလီဝဲလီကပြောပါတယ်
These are documents from the photo that it's clear as crystal.
ကျတော့နေမှာပါတဲ့အယောင်တောက်တောက်တွေနဲ့ရေးထားတဲ့အထောက်ထားတွေကိုကြည့်ရင်ဒါရီဟာထိတ်တန့်လျို့ဝဲအထောက်ထားတွေဖြစ်တယ်ဆိုတာသိတာပါတယ်အငင်းပွားစရာကိုမရှိပါဘူးသမရထရမ့်ကဒါရီကိုထိတ်တန့်လျှို့ဝဲအဆင့်ကရှော့ချထားပြီးပြီလို့ပြောပါရယ်။ဒါပေမဲ့ဒီလိုလုပ်ထားရဆိုတဲ့အမှတ်တင်ကြေးတရီတော့ရှိမနေပါဘူး။ဒါကြောင့်သမရထရမ့်ပြောတဲ့အတိုင်းတော့မမှန်ပါဘူး
။သူတို့လက်ထက်မှာထိတ်တန့်လျှို့ဝဲထောက်ထားရရှိမနေတော့ပါဘူးလို့သမရထရမ့်ရဲ့ရှေ့နေတွေကဇွန်လထဲမှာပြောကြားပြီးခဲ့တဲ့နောက်မာရာလာဂိုနေအိမ်ကို FBI ကဩဂုတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တာပါ။ဒါပြင်မာရာလာဂိုအိမ်မှာရှိတဲ့ဘူးတွေထဲမှာထိတ်တန့်လျှို့ဝဲထောက်ထားရရှိမနေဘူးဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ရှင်းနေတွေကအစိုးရကိုကြီးကွတ်မပေးခဲ့ဘူးလို့တရားရေးဌာနကပြောပါတယ်။အဲ့ဒီလို့ရဟာသမ္မတထရမ့်နဲ့သူ့ရှင်းနေတွေအတွက်ပြဿနာဖြစ်စေနိုင်တယ်လို့မြို့သားလူမျိုးရေးဆိုင်ရာရှင်းနေတူဖြစ်သူ Bradley Moss ကပြောပါတယ
်။ What made this worse? The reason that I think this will result in an indictment.
ဒီမှုအတွက်အခြေအနေပိုဆိုးသွားစေပြီးဆွဲချက်တင်တဲ့အထိဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တဲ့အချက်တွေကတော့အထောက်အထားတွေကိုဖွက်ထားတာနဲ့ဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အချက်တွေဖြစ်ပါတယ်။တသက်အထောက်ထားအသည့်တွေနဲ့အဲ့ဒါတွေကိုသမ္မတထရမ့်တို့အဖွဲ့ကဖုံးကွယ်ထားခဲ့တယ်ဆိုတဲ့အချက်တွေကိုလည်း FBI ကတွေ့ခဲ့ပါဗျ
။အထောက်ထားတွေနဲ့ပတ်သက်လို့သမ္မတထရမ့်ဟာရာဇဝတ်မှုနဲ့ဆွဲချက်တင်ခါရခင်းရှိပေမဲ့အလင်းမြန်ဖြစ်လာမယ်လို့တော့သူ့အနေနဲ့မထင်ကြောင်း Bradley Moss ကဆက်ပြောပါတယ်
။ You don't bring this kind of indictment unless you have a rock solid case.
ကိုယ့်ဘက်ကတကယ်ကိုခိုင်မာတဲ့အထောက်ထားတွေမရှိဘဲဒီလိုအမှုမျိုးမှဆွဲချက်တင်ဖို့မလွယ်ပါဘူး။အခုအချိန်မှာအစိုးရဘက်ကဆွဲချက်တင်ဖို့အဆင်သင့်မဖြစ်သေးပေမဲ့လာမယ့်လအနည်းငယ်အတွင်းမှာဖြစ်လာနိုင်ခြေရှိပါတယ်
။တရားရေးဌာနအနေနဲ့အရင်သမ္မတဟောင်းတယောက်ကိုဆွဲချက်တင်လိုက်တဲ့အတွက်နိုင်ငံရေးရာနောက်ဆက်တွဲဖြစ်လာမှာကိုကြိုတင်စဉ်းစားမိမှမှန်ပေမဲ့တစ်ဖက်မှာအမျိုးသားလူညွန့်ရေးကိစ္စကလည်းရှိနေပြန်တယ်လို့ကင်ဘာလီဝဲလေးကပြောပါတယ်
။ But in my mind the much biggerthing that's on the FBI's plate right now.
အခုချိန်မှာ FBI နဲ့ CIA တို့ကနိုင်ငံတော်ရဲ့လူညူရေးကိုဘလောက်အထိများထိခိုက်သွားခဲ့ပြီလဲဆိုတာကိုအပူတပြင်းဖြေရှာဖို့စ조사နေကြမယ်လို့ကျွန်မထင်ပါတယ်။ဒီချိုးဖောက်မှုကဘလောက်ကြီးမားတယ်လဲ။ Donald Trump ဟာ Mar-a-Lago အိမ်ကနေပြီးတော့ဒီဆံရဲဆံရဲတွေကိုတခြားကိုတည်သွားခဲ့လား။ကျမတို့မသိသေးတဲ့တခြားလျှို့ဝှက်အထောက်အထားတွေရှိနေမလား။ဒီထက်ပိုပြီးတော့အရေးကြီးတဲ့မေးခွန်းကကျမတို့ရဲ့ပြည်ပရန်သူတွေဒီအထောက်အထားတွေကိုတွေ့နိုင်အောင်သူလုပ်ပေးခဲ့သလားဆိုတာပါပဲ
။သမ္မတဟောင်းထရမ့်ကတော့သူ့အနေနဲ့အမှားအယွင်းတစုံတရာလုပ်ခဲ့ခြင်းမရှိကြောင်းညှင်းဆို့ထားပေမဲ့ဒီအထောက်အထားတွေကိုအင်ပြူတော်ကနေဘာလို့တည်သွားတယ်ဆိုတာကိုရှင်းမပြသေးပါဘူး။သူ့အိမ်မှာအခုလိုလာရှာတာဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့လုံလောက်တဲ့အထောက်အထားမပြနိုင်ပဲတရားရေးဌာနနဲ့ FBI တို့ကိုသူကလူမှုကွန်ရက်ဘော်ကနေပြစ်တင်ဝေဖန်ခဲ့ပါတယ
်။ Now it's sickening.To see the new attacks on the FBI.
Republican Party ဝင်တွေက FBI ကိုဝိုင်းဝန်းတိုက်ခတ်နေတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ဝေဖန်လိုက်ပြီး FBI ဝန်ထမ်းတွေဟာသူ့အလုပ်သူလုပ်နေပေမဲ့အသက်အန္တရာယ်နဲ့ချိန်ချောက်ခံနေရတယ်လို့ပြောပါတယ်။သမ္မတဟောင်းထရမ့်ရဲ့အထောက်အထားတွေကိစ္စနဲ့ပတ်သက်လို့တရားရေးဌာနရဲ့လှုပ်ဆောင်မှုတွေမှာသူ့အနေနဲ့ဝင်ရောက်ဆက်ဖက်မှာမဟုတ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်ပြောပြသွားတာပါ။မကြာခင်မှာတော့ဗုဒ္ဓဘူးညချမ်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ် VUE မြန်မာပိုင်းကနေလူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအဲ့ဒီတည်းမှာတော့ဦးကျော်စံသာရဲ့မြမအေးသုံးသက်ချက်လူဒုနဲ့ကျမ်းမကြီးအားကစားကဏ္ဍစရာရီကိုကျမတို့စီစဉ်ထားပါတယ်ပထမဦးဆုံးတော့လူဒုနဲ့ကျမ်းမကြီးအစီအစဉ်ကိုကြည့်ကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့ကိုဗစ်ပစ္စမလိုင်းဟာကူးစက်မှုများလာပြီးတော့အခုဆိုရင်ဒီလိုင်းအမြင့်ကိုဥတီနေပြီဖြစ်တဲ့အကြောင်းဒေါက်တာတန်းစောကပြောပြမှာပါရှင်
အနေနဲ့မှာဇူလိုင်လစမ်းမှာအိုမီခရွန်မျိုးကွဲတစ်ကူးစက်ခံထားရတဲ့လူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာမကြာခင်မှာကိုဗစ်ပင်စမာလိုင်းဖြစ်လာမယ်လို့ပညာရှင်တွေကသုံးသပ်ခဲ့ကြတာပါ။အိုမီခရွန်မျိုးကွဲတစ်ဖြစ်တဲ့ BA.4 နဲ့ BA.5 တို့ရဲ့ရောဂါလက္ခဏာတွေဟာကိုပူဖျားနာတာမျိုးအဖြစ်နေပြီးတာမန်နှာခြေချောင်းဆိုးတာမျိုးကိုပိုပြီးဖြစ်ပေါ်ခံစားကြရတာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာတဲ့ကိုဗစ်လူနာအရေးအတွက်နည်းပါးခဲ့တာကိုတွေ့မြင်ခဲ့ရပါတယ်။အခုခါမှာတော့ကိုဗစ်ဖျားနာလူနာတွေကိုခက်စိတ်စိတ်တွေ့လာရပြီးကိုဗစ်ပင်စမာလိုင်းကူးစက်မှုရဲ့လိုင်းအမြင့်စီကိုဥတီနေပြီးဖြစ်ပါတယ်။အိုမီခရွန်မျိုးကွဲသစ်ကိုဗစ်ကူးစက်မှုဟာရောဂါပြင်းထန်မှုပိုင်းမှာအရင်ကိုဗစ်မျိုးကွဲတွေလောက်ပြင်းထန်မှုမရှိဘူးဆိုပေမဲ့တကြီးရွယ်ဦးတွေနဲ့ကိုခံဆွမ်းအားယောနေနေတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကိုတွေ့ရပါတယ်။ကာဝယ်ဆေးထိုးပြီးသားသူတွေမှာလည်းပြန်ဖြစ်နိုင်ခြေရှိတာကြောင့်မပေါ့စားဘဲကူးစိုက်ကာဝယ်ထားကြဖို့လိုတယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပြထားတာရှိပါတယ
်။ဒီလက်တလောပြန့်နေတဲ့အိုမီခရွန်ဘောကဆိုလို့ရှိရင်ဆရာတို့ရှင်းမှပြောခဲ့တယ်လို့ပဲနှစ်ဆိုင်ပိုင်းမှာဖြစ်ခဲ့တဲ့အိုမီခရွန်ရဲ့မျိုးကွဲပဲ။နောက်ထပ်မျိုးကွဲမျိုးစိတ်အတက်မဟုတ်ပဲနဲ့ဒီ Omicron မှာမျိုးကွဲထပ်ဖြစ်တယ်ပေါ့နော်အဲ့တော့အစပိုင်းမှာဇာတို့နိုင်ငံမှာလည်းဒီ January February မှာဖြစ်လိုက်တဲ့ဒီ COVID ပြန့်နှံ့မှုဟာဆိုရင် Omicron မျိုးကွဲဖြစ်တဲ့ B1 နဲ့ B2 ကြောင့်ဖြစ်ပြီးတော့အခုတစ်ခေါက်ဆိုင်မှာတော့ B4 B5 ကရောက်ရှိနေပြီဖြစ်ပါတယ်ပေါ့နော်အဲ့တော့ဇာတို့ဒီအရင်မူရင်းမျိုးကွဲဖြစ်တဲ့ Omicron B1 2နဲ့ဇာတို့ဒီ B4 5နဲ့ဘာကွာသလဲဆိုလို့ရှိရင်ဒီ B4 5ကတချို့နေရာတွေမှာဒီကူးစက်မှုနှုန်းပိုများတယ်ဆိုတာတွေ့ရတယ်เนาะကူးစက်မှုနှုန်းပိုများတယ်ဆိုပြီးတွေ့ရတယ်နောက်တစ်ခုကဒီသူ့ရဲ့ဒီဟိုပေါ့ Omicron မျိုးစိတ်တရဲ့လက္ခဏာတွေကိုဆရာတို့ပြန်ပြီးကြည့်မယ်ဆိုရင်တော့တဲ့မူရင်း Omicron မျိုးခွဲလို့ပဲသူကဒီ Omicron COVID virus ဝင်ထားမှုတဲ့သူတွေမှာဖြစ်မှုတဲ့သူမှာလည်းပြန်ဖြစ်နိုင်တယ်နောက်တစ်ခုကကာကွယ်ဆေးထိုးထားတဲ့သူမှာလည်းဖြစ်နိုင်တယ်ဒါကတော့ဆရာတို့ရဲ့ Omicron မျိုးကွဲမူရင်းမှာလည်းဆရာတို့တွေ့ကြုံရပြီဖြစ်တယ်။အဲ့တော့ B4 အခုလက်ရှိပြန့်နှံ့နေတဲ့ Omicron မျိုးကွဲ BA4 BA5 မှာလည်းဒီလိုပါပဲ။ရောဂါဖြစ်ပြီးသူလည်းပြန်ဖြစ်နိုင်ပါတယ်။နောက်တစ်ခါကာကွယ်ဆေးထိုးထားတဲ့သူတွေလည်းပြန်ပြီးဖြစ်နိုင်။ Delta variant မှုတစ်ခုမှာဆိုလို့ရှိရင်တော့ဒီ Omicron မျိုးကွဲ BA4 5ဟာဆိုလို့ရှိရင်အရင် BA1 2ထက်စာလို့ရှိရင်ဒီကာကွယ်ဆေးကြောင့်ဖြစ်တဲ့ဒဏ်ကို၄ဆလောက်ခံနေပိုရှိတယ်လို့ပြောပါတယ်။ဆိုလိုတာကကာကွယ်ဆေးထိုးထားတော့လည်းပဲဒီ virus ကိုကူးစက်မှုခံရနိုင်တယ်လို့ပြောပါတယ်ပေါ့နော
် Omicron COVID မျိုးကွဲတစ်ကြောင်ဖြစ်တဲ့ COVID ကူးစက်မှုတွေဟာရောဂါလက္ခဏာပြော့တာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာတဲ့အရေးအတွက်ထက်အပြင်မှာအမှန်တကယ်ဖြစ်ပေါ်ကူးစက်နေတဲ့အရေးအတွက်ကပိုများနိုင်တယ်လို့သိရပါတယ်ကိုပူဖျားနာတာမဖြစ်ဘဲနှာခြေချောင်းဆိုးလေချောင်းနာခေါင်းကိုက်တဲ့လက္ခဏာတွေရှိရင်လည်း COVID ဖြစ်နိုင်တယ်လို့ယူဆပြီးစောင့်ကြည့်ကုသပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အခုအသစ်တွေ့ရှိတဲ့ BA4 5 Omicron မျိုးကွဲရလို့ပဲအရင်โอมิครอนမျိုးခွဲလိုပဲเนาะဒီယောဂပြင်းထန်မှုပိတ်မရှိဘူးအတေအပြားပိတ်မရှိတာဒီအခုလက်ရှိဖြစ်ပွားတဲ့နိုင်ငံတွေမှာသူတို့ပေါ်ပြထားတာဒီစာတို့တွေ့ရပါတယ်ပေါ့เนาะနောက်တစ်ခုကကြတော့ဒီ B1 2ဖြစ်ခဲ့ဘူးတဲ့သူတွေမှာအခုလက်ရှိအသစ်ဖြစ်တဲ့ B4 5ရဲ့ဓာတ်ကိုခံနေရရှိတဲ့ antibody တွေထပ်တာတွေ့ရတယ်ဆိုလိုတာโอมิครอน virus ကူးစက်ခံထားတဲ့သူကနည်းနည်းပိုပြီးခံနေရရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ B4 5ကဆိုလို့ရှိရင်နောက်သူကြက်ချက်ကဘာလဲဆိုသူကဖျားတာနေတယ်အရင်ကဆို virus infection နေဆိုရင်ဒါ ကိုပူတာဖြားတာဒီနဲ့စကြပြီမြေဒီ Omicron မျိုးကွဲ B45 ကဆိုလို့ရှိရင်တော့နှာရည်ယူတယ်နှာချီတယ်နောက်တစ်ခါလေချောင်းနာတယ်ခေါင်းကြိုက်တယ်ချောင်းဆိုးတယ်နှုတ်ချီဒီလက္ခဏာလေးအဓိကဖြစ်ကြတယ်ပေါ့နော်ဒါကြောင့်မလို့တစ်ဖက်ကပြန်ပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒီလက္ခဏာခံစားရုံနဲ့လည်းဆရာတို့ကဒီဆေးရုံဆေးပေးကန်သွားတာဒီနည်းနိုင်တယ်ဒါကြောင့်မလို့တကယ်လက်ရှိဖြစ်ပွားနေတာတည်းဆာလို့ရှိရင်ဆရာတို့ပိုးတွေ့တဲ့နှုံကကြနိုင်တယ်ပေါ့နော်အခုတော့မှပဲဆရာတို့ကနိုင်ငံမှာဆိုလို့ရှိရင်ရိုးရိုးတုတ်ကွေးတွေရောတွေးလွန်တုတ်ကွေးတွေရောဖြစ်နေတဲ့အချိန်မှာဒီမျိုးကွဲအစ်ဝင်ရောက်ချင်းရှိမရှိဆိုတာသုံးဖြတ်ရနည်းနည်းခက်နေနိုင်တယ်ပေါ့နော
်ကိုဗစ်ပင်စပါလိုက်ဟာကူးစက်မှုများလာပြီးလိုင်းမြင့်စီကိုဥတည်နေပြီဖြစ်တာကြောင့်မပေါ့ဆပဲဂရုစိုက်ကံဝယ်ထားဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒါကတော့ဒေါက်တာတန့်စောတင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့ပုတ်တဖူးညချမ်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ဥကျော်စန်သားရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတို့ကြားအပြိုင်မှုဟာ18လကြာမြင့်လာတဲ့အခုချိန်ထိအရှုံးအနိုင်မပြတ်သားသေးတယ်လို့ရှေ့အလားအလာကိုလည်းယတိပြတ်မပြောနိုင်သေးဘူးလို့နိုင်ငံတကာသုံးသပ်သူတွေကပြောနေရေးနေကြပါတယ်။1990ခုနှစ်တုန်းကလွတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရသူလည်းဖြစ်မြမနိုင်ငံရေးစောင့်ကြည့်သုံးသပ်သူလည်းဖြစ်တဲ့ဒေါက်တာတစ်ဆွေကတော့လက်နက်နဲ့ခြေမုံချင်းဒီ၎င်းPR စနစ်နဲ့ပြုလုပ်မဲ့ရွေးကောက်ပွဲဒီ၎င်းစစ်ကောင်စီအတွက်ထွက်ပေါက်မဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်။ဒီလိုဆိုရင်ဒီအကြက်အတဲရဲ့ရှေ့အလားလာကရောဘယ်လိုရှိမလဲ။ဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်သားတို့ဆွေးနွေးတင်ပြထားပါတယ
်။ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးတော့ဒီမိုကရေစီနိုင်ငံရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားခဲ့တာတစ်နှစ်ခွဲကျော်ခဲ့ပါပြီဒီအချိန်မှာဒီမိုကရေစီပြန်လဲဖော်ဆောင်ရေးကြိုးပမ်းနေတဲ့အင်အားစုတွေနဲ့အနာထိန်ထားတဲ့စစ်တပ်တို့အကြအပြိုင်မှုကိုကျွန်တော်အဓိကဆွေးနွေးကြည့်နေတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဓိကအကြောင်းအရာကိုမသွားခင်မှာဒီစစ်တပ်ထိန်းချုပ်လာတဲ့တစ်နှစ်ခွဲကာလအတွင်းမှာမြန်မာပြည်သူတွေရဲ့အခြေအနေမြန်မာပြည်သူတွေရဲ့စီးပွားရေးလူမှုရေးအခြေအနေရောကျွန်တော်အများကြီးကြားနေရပါတယ်ကျွန်တော်အဓိကသိချင်တာကတော့မြန်မာပြည်သူတွေဟာငါတို့ကဖြလင်းကျရှိတာပဲတချင်ကြီးမှာတော့ပြန်ပြီးတော့အချိန်လေးကောင်းလာလိမ့်မယ်ထင်နေရတယ်လို့ဆရာတွေးမိပါသလား
ပထမဆုံးချက်ကဒီလိုဗျစစ်ကောင်စီအနာသိန်းတော့ဟိုတစ်နှစ်ဆိုတဲ့ဆိုတိုင်းလိုက်ပေါ့ဟိုအချိန်ကန်တက်ချက်ပေးခဲ့တယ်ခင်တယ်လို့မဖြစ်ခဲ့ဘူးဆိုတဲ့ပထမတစ်ချက်ပြပီးသူလူလူဘက်ကလည်းစစရင်အားစိုက်ခွန်စိုက်လမ်းပေါ်တွေနောက်ကြတော့ဟိုလက်နက်ကင်နီးတွေနှီးပေါင်းစုံတွေတနေ့တဲ့တတိသူကြဆံပြပြီးတော့များပြားနေစေဖြစ်တဲ့အဲပြည်သူလူထုဟာဟိုစိတ်ကအကြပိုင်းမရဘူးလို့ကျွန်တော်ယူဆတယ်သို့တော်လည်းပဲမေကုန်းထဲမှာပါတယ်လို့ပေါ့တိုင်းပြည်ရဲ့အခြေအနေပြည်သူလူထုရဲ့သဘောနေဘဝအခြေအနေအားလုံးဟာကတော့အတော်ကိုစင်ရဲခြင်းပေါင်းမြောက်များစွာရှိပြီးတော့အဲ့ဒီဟာတွေကတာမန်ဆင်းရဲမှုဒုက္ခမဟုတ်ပဲနဲ့အနာဂတ်တိုင်းပြည်အနာဂတ်ပြည်သူလူထုအပေါ်မှာကျိုးတရားမှုကြီးကြီးမားမားဖြစ်မဲ့အနှုတ်သဘောတွေခံရတယ်ဒီခံရတဲ့ကြားရရကိုပြည်သူလူထုဟာကြိုးစားနေကြစေအသက်တည်ပေးနေကြစေဖြစ်တယ်လို့ကျွန်တော်ပြန်မအဖြေပြသေးခင်ဗျာဟုတ်ကဲ့
လက်ပေါင်းစုံကဆန့်ကျင်မှုတွေကပုံမကြီးထွားလာတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လက်နက်ကိုင်ဆန့်ကျင်မှုတွေကိုလည်းကျွန်တော်တို့ကြည့်ပြစီဒီမှာ PDF တွေနောက်တိုင်းသားအဖွဲ့အစည်းတွေကတိုက်နေကြတယ်တချို့သတင်းတွေရကျွန်တော်တွေ့ရတယ်စစ်ကောင်စီဘက်ကစစ်တပ်ဘက်ကအရေးနည်းတွေကြုံရပါတယ်မကြာခဏအဲ့သတင်းတွေကျွန်တော်ကြားပါတယ်သို့တော်လည်းပဲစီရေးကြွညင်သူတွေသုံးသက်တဲ့စကားကျွန်တော်ဖတ်ရတာကျွန်တော်ပြောပြစီဘာလဲဆိုတော့စစ်တပ်ဟာတဖြည်းဖြည်းအရေးနည်းမှုတွေရှိပေမဲ့လည်းလောလောဆယ်သူတို့ကိုနိုင်ဖို့ခဲရင်တယ်ဘာကြောင့်လဲဆိုတော့ PDF ဖက်မှာလစ်ဟာနေတဲ့အချက်နှစ်ခုကစစ်တပ်ဘက်မှာရှိနေတယ်အဲ့ဒီနှစ်ခုကပထမတစ်ခုကတော့ Unity of Command တစုတစည်းရဲ့အမိန့်ပေးနိုင်မှုဘို့ထုတ်ကန်မှုဘို့ကနေပြီးတော့တစုတပေါင်းနဲ့စုစည်းရဲ့အမိန့်အနာချမှတ်နိုင်မှုနဲ့ unity of strategy လို့သူတို့သုံးပါတယ်ဆရာမဟာဗျူဟာရစုစည်းမှုမရှိဘူးစစ်တပ်ဘက်မှာအဲ့ဒါရှိတယ်ဆိုတော့ဆရာအေးဟောကဘယ်လိုသဘောပေါက်ပါလဲ
ဟုတ်ကဲ့အခုတိုက်ပွဲကနက်နက်ကင်နှစ်ဖက်တိုက်ပွဲရိုးရိုးလေးမဟုတ်တဲ့အတွင်းစီရင်ဒ ဗျူဟာသုံးသက်ချက်ကြီးချဖို့ရအတော်ကိုခရင်နဲ့အခင်းချင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်ပြည်သူလူထုဘက်ကတိုင်းသားလက်နက်အင်အားစုတွေကတိုင်းသားအပြစ်မခံတဲ့တခြားသောအင်အားစုတွေကလည်းဟိုတက်နံတလို့စူးစိမှုတော့သူတို့ဆောင်ရွက်နေကြတယ်အကုန်လုံးဟလာကွန်မန့်တစ်ခုအောက်ချုပ်သူမိန်ပေးသူတစ်ခုအောက်ထဲဝင်ဖို့ဆိုတဲ့အလားအလာကိုတိုက်ပြီးတော့ဟိုမျှော်လင့်မထားနိုင်ဘူးလို့ယူဆတယ်အကွက်ချပြီးတော့ပေါ့ကြကြကြဆောင်ရွက်နိုင်ရင်ကိုစစ်တပ်ဘက်ကအချိနာလိမ့်မယ်အဲတော့စစ်တပ်ကိုနိုင်ကလည်းကြောက်ကြပြူဟောင်းဘယ်တော့မှဟိုအကုန်သွားရှင်းသွားမလုံနိုင်တဲ့ဆယ်စုနှစ်တည်းများနေပြီအဲတော့အခုကကြောက်ကြပြူပါတဲ့မတူတဲ့စစ်အခင်းချင်းကိုပြည်သူလူထုဘက်ကဆောင်ရွက်နေတော့စစ်တပ်အတွက်လည်းအတော်ကိုဟိုခက်ခဲတယ်တနည်းအားဖြင့်သူတို့လည်းစည်ရင်းနည်းနဲ့အတိုင်းတိုင်တိုင်လိမ့်မယ်လို့မြူဆဘူးသူတို့ကိုနိုင်ကလည်းထွက်ပေါက်ကိုရုပ်ောက်ပွဲတစ်ခုနဲ့ထွက်ပေါက်ရှာရေးကြိုးစားနေတာဖြစ်တဲ့တွေ့ကျွန်တော်မြင်တာကတော့စည်ရင်းသုံးသက်ချက်တစ်ခုတည်းနဲ့တော့ပမာနိုင်ငံရဲ့အခင်းချင်းဟာမလုံလောက်ဘူးလို့ယူဆပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒီညမှာကျွန်တော်စည်ရင်းနဲ့ပတ်သက်ပြီးတော့ရုရှားဆီကလက်နက်တွေပို့ရတဲ့ဘာညာဆိုတာကျွန်တော်မမေ့တော့ပါဘူးဆရာဒါမေ့ကြရလဲအကျုံးဝင်တော့ဘူးဆရာဖျားတဲ့အဖြေအရကျွန်တော်ဆက်မေ့ချင်တာကအဲ့တော့နိုင်ငံတကာရဲ့ဖိအားပေါ့ပြောတာဆိုတာကတော့များလာတယ်လူတွေစုံသက်ကြတယ်ပဲဒီမှာလည်းပဲဒါပေမဲ့ထိထိရောက်ရောက်မလို့ဘူးဥပမာအဖြစ်အာဆီယံဆိုကြပါစို့အာဆီယံကသူတို့မူငါးချက်အရသာလုပ်နေတယ်တချို့ကတိုက်တွန်းပြီးရေးကြပါတယ်အခုဂျပန်သတင်းစာတချို့က editorial editor မှတ်ချက်ထဲမှာကျွန်တော်ဖတ်ပါတယ်အာဆီယံကထိထိရောက်လို့ရမယ်နောက်ပြီးတော့အမေရိကန်တို့ဥရောပတို့ကလည်းသူတို့နောက်မှာ PPC တိုက်တွန်းပေးရမယ်တောင်းဆိုချက်အတိုင်းမလိုက်နိုင်ဘူးဆိုရင်ထုတ်ပြဖို့အထိကြိုးစားမယ်ဆိုပြီးတော့အကြံပေးရေးကြပါတယ်ဒါအဲ့လိုပြောနေကြတာတော့များတယ်ဒါပေမဲ့လက်တွေ့မှာတော့တကယ်တမ်းနိုင်ငံတကာဖိအားဟာထိထိရောက်ရောက်အကျိုးသက်ရောက်နိုင်တဲ့ပြောင်းလဲနိုင်တဲ့အခြေအနေရှိပါရဲ့လားလောလောဆယ်မှာ
ကျွန်တော်တို့ပြည်ပနိုင်ငံရေးအတွေ့အကြုံနဲ့ရှင်းလိုက်လို့ရှိရင်နိုင်ငံတကာကိစ္စပေါ့နော်ကျွန်တော်တို့ကမရခဲ့တဲ့အခွင့်အကျင်းတွေအထောက်အကူတွေပုံကြီးတွေတိုင်ဝမ်မှုတွေအခုဒီ2020နောက်ပိုင်းပြည်သူလူထုရဲ့လှုပ်ရှားမှုကြီးကရနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ကလည်းအစပိုင်းမှာတော့နိုင်ငံတကာကိုအင်တာမမြို့နဲ့အားထားခဲ့ကြဘူးတဲ့အဲ့ဒီချင်းကပြည်တွင်းမှာနေတဲ့ပြည်သူလူထုကလည်းနိုင်ငံတကာအပေါ်မှာဟလာအားထားမှုကြီးခဲ့ကြတယ်ဒါပေမဲ့အခုနောက်ပိုင်းအခြေအနေတွေကိုသုံးသပ်ပြီးတော့ပြည်သူလူထုကိုနိုင်ကနိုင်ငံငါအပေါ်မှာအားထားမှုဟာအရင်တုန်းကညှော်နေအားထားမှုလောက်မဟုတ်ဘဲနဲ့အတိုင်းပါအကန့်အသတ်အမှန်နဲ့နှိစက်လာတယ်လို့ကျွန်တော်ယူဆပါတယ်နိုင်ငံငါဆိုတာလဲတိတိတိုင်ပဲဟိုကျွန်တော်တို့ကခုနရုရှားမမေးပါဘူးပြောလဲပဲကျွန်တော်သုံးသပ်တာကတလို့ဗျစစ်ကောင်စီရဲ့အတွက်ကတော့ဒီရုရှားဆိုတဲ့ဖဲချက်ကြီးဟာအတော်လေးအတုံးကျတယ်လို့မြင်ပါတယ်အချုပ်ပြောရင်ရုရှားအချက်ဟာလဲအရေးကြီးတယ်နိုင်ငံကအချက်ကလည်းအရေးကြီးတော့လည်းပဲသူဟာအဆုံးဖြတ်ပေးမဲ့အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်ခင
်ဗျ။အဲဆရာရှာနေမကပါမြန်မာနိုင်ငံအင်ဒီဂျင်းဖြစ်တဲ့ထိုင်းတို့အိန္ဒိယတို့တရုတ်တို့ကလည်းပဲစစ်ကောင်စီသူတို့နဲ့ဆက်နွယ်ပြီးတော့အလုပ်ကိုင်းတွေလုပ်နေကြတယ်ဆိုတော့စစ်ကောင်စီအတွက်တော့ဒီဘက်မှာအာသာမှုတွေရှိနေသေးတယ်အကူအညီတွေရှိနေသေးတယ်လို့ဆိုရင်မှားမလားခင်ဗျ။အမှန်ပါခင
်ဗျာစစ်ကောင်စီကလည်းဒီဘောင်းတို့ရဲ့သူ့ကိုထောက်ကူမဲ့ကာကွယ်မဲ့အကူအညီပေးမဲ့နိုင်ငံပေါင်းစုံကိုသူရှာပါတယ်။ဒါပေမဲ့ကျွန်တော်တို့အစုံမေကောမှာဖြီးခဲ့တယ်လို့စစ်ကောင်စီဟာအသက်လုံးတိုက်ပြီးတော့သူတို့အုတ်ချုပ်လို့မရဘူး။အုတ်ချုပ်မယ်လို့လည်းမပြောတဲ့တွေ။သူဟာတစ်ချိန်မှာသူထပ်ပေါ်တစ်ခုကနေသူခွဲပါလိမ့်မယ်။အယောင်ဆောင်အစိုးရတစ်ခုဖြစ်ပေဟိုပြည်အားစနစ်ပိုင်းနေပြီးတော့ပြောင်းအောင်ပြောင်းလိမ့်မယ်။အဲ့ဒီအချိန်မှာခဏသူအကူရဲ့အချက်လက်ကြီးနိုင်ငံတကာကိစ္စတွေရုရှားကိစ္စတွေရောဒီကိစ္စတွေဟာနိုင်ပြည်အတွက်ကတော့မကောင်းနိုင်ဘူးအင်းကြီးညံတယ်တည်တယ်နိုင်မလို့လားဟိုဘယ်ဘဲဆိုရတဲ့ကွန်တွင်းစီဟောရဲ့လူမျိုးရင်းဟိုဆက်ဆံရေးလုံးပါပဲသူတို့တွေတက်လို့မရတဲ့နိုင်ငံတွေအိန္ဒိယဖြစ်ဖြစ်ထိုင်းဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ပေါ့နော်အာဆီယံရောပေါ့နော်ဒီတွေကောင်းမမမြင်လို့နေဘူးဆုံးတဲ့အကျိုးသက်ကြီးကိုလည်းကျွန်တော်အစိုးရမှာလည်းခင်ဗျာ
စစ်ကောင်စီကနောက်နှစ်ဩဂတ်မှာရွေးကောက်ပွဲလုပ်ပြီးတော့ထပ်ပေါက်ချန်နေပါတယ်တနည်းအားဖြင့်သူတို့ကိုထောက်ခံတဲ့ပါတီကိုအနိုင်ရစေပြီးတော့တရားဝင်ဆွဲဖြစ်အောင်လုပ်မယ်ဘာညာဆွဲလမ်းကြောင်းကိုတွန်းနေပါတယ် ဆိုအဲ့ဒီလမ်းကြောင်းကစစ်ကောင်စီကထွက်ပေါက်ရသွားနိုင်သလားအဲ့ဒီလမ်းကြောင်းကမရရင်တော့ဘယ်နည်းနဲ့ထွက်ပေါက်ရမလဲဆိုရဲစဉ်းစားရဖြစ်မယ်ထင်ပါတယ်ဆရာဘယ်လိုခံမှန်းမိပါလဲအနာဂတ
်အနာဂတ်ခံမှန်းရတာတော့ဖြစ်တယ်ပေါ့နော်အဲစစ်ကောင်စီဟာပီအာစနစ်နဲ့လုပ်ဖို့ကျူဟာအနာသိနေပထမနေ့တည်းကအရေးအောင်ပြပြီးတာဖြစ်တယ်ကျွန်တော်ကတော့မဆန်းဘူးသူကလေသူပြာကိုကျွန်တော်ပထမဆုံးနေ့ကမှဖြေခဲ့တယ်လို့နဲ့နဲ့သူကရမလားလို့လုပ်ခဲ့တယ်အခုတော့မရသေးတဲ့ပြင်အဲနောက်တစ်နေ့ပေါ့လေနောက်တစ်နေ့လောက်ရှိမှာဟောမှာပေါ့ထားပါတော့လေလက်ချေကြည့်ပြသူရဲ့ထွက်ပေါက်ပါပြာစနစ်နဲ့နောက်အစောကိုပြောင်းရေးသူသူရမှာပဲအစကတော့ time ပုံစံမျိုးသူချက်တယ်ကောင်းကိုစူးစမ်းခြင်းနဲ့အဲ့လိုလည်းမရတော့သူအချိန်ဆောက်ရတော့ဟမ်အဲ့ဒီအတွက်လည်းပဲပီယာစနစ်မှာဝင်ကမဲ့နိုင်ငံရေးပါတီတွေရတယ်ရှိတယ်ခင်ဗျမိကုန်းကိုဖြေရရင်ဒီစနစ်နဲ့ဆက်သွားဖို့သူစူးစမ်းမယ်စစ်ကောင်စီဒါစစ်ကောင်စီရဲ့ရွေးလမ်းပေါ့နော်ပြည်သူလူထုကလည်းတဆွမ်းတဲ့စံကြံပုံတွေလည်းရှိလာလိမ့်မယ်လို့ကျွန်တော်ကထင်တယ်ဥပမာပေါ့နော် PDF ဆိုတာမျိုးအဲ့တော့မှစိတ်ကူးမချက်ခဲ့တဲ့စံကြံပုံမျိုးလို့ပြာယူတော့ပွဲမှာဘယ်တော့မှဖြစ်ဘူးတဲ့မကြုံဘူးတဲ့စန့်ကျင်မှုကြီးဒီလိုဘက်ကရှင်းနိုင်တယ်လို့ကျွန်တော်ကယူဆတယ်တကယ်လို့စစ်တော်ကြီးကအဲ့ဒီပြာစနစ်နဲ့သူကထပ်ပေါက်ကြီးကိုကောင်းကောင်းအသုံးချမယ်ဆိုရင်ဒါကပြည်သူလူထုကလည်းကြကြနန်းနာစန့်ကျင်ကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးပြည်သူလူထုရဲ့ထပ်ပေါက်ကဘယ်လိုဖြစ်မလဲဆရာ
အဲ့ဒါလည်းအတော့ခုခက်တယ်အဲမိကုန်ပေါ့နော်ကျွန်တော်တက်နိုင်ဆုံးကြည့်ရရင်ပြည်သူလူထုဟာအာစစ်ကောင်စီအာဏာသိမ်းတဲ့နောက်ထပ်စစ်ဆန္ဒရေးမှုမဖြစ်အောင်ဆိုတဲ့ဟိုဆောင်ပုံးနဲ့ဆောင်ရွက်လက်ခဲ့ကြတာဒီကနေ့ပေါ့အာပြည်သူလူထုဘက်ကလည်းတက်နိုင်ဆုံးစန့်ကျင်မှုတွေရတော့ပို့ပြီးတော့မစွမ်းနာနေတဲ့အနေထားတည်းရရှိနေတယ်တနည်းအားဖြင့်ဟိုတိတ်ပြီးတော့ပေါ့နော်ဟိုမျောလင်းအာကိုကြီးမရှိတာတော့အမှန်ပဲခင်ဗျအဲ့တော့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့ကံကြမ္မာကောင်းမယ်ဆိုမယ်ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့တော့ပြည်သူလူထုကံကောင်းပါစေလို့ပဲကျွန်တော်ဆုတောင်းပါတယ်ခင်ဗျဟုတ်ကဲ့
ကျောစန္ဒာရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုပြီးတဲ့နောက်မှာ Polygraph အစီအစဉ်တစ်ခုကိုတင်ပြမှာပါ။ရုရှားမှာသမ္မတပူတင်နဲ့နှိစက်သူရဲ့သမီးကာဘုံကွဲတေဆုံးမှုမှာအမေရိကန်ကပြောကြားခဲ့တာဟာရန်လိုမှုတွေရှိနေတဲ့ကြောင်းရုရှားအပြစ်တင်ထားတာကိုကျမတို့ Polygraph အစီအစဉ်မှာကြည့်ရှုကြရအောင်ပါရှင်။
ရုရှားနိုင်ငံမော်စကိုမြို့တော်နားမှာဒါရီယာဒူကီနာတေဆုံးခဲ့ရတဲ့ကာဗွန်ကွဲမှုပေါ်မှာအမေရိကန်ကမှတ်ချက်ပေးတဲ့နေရာမှာရုရှားမုန်တည်ရေးတွေပါနေတယ်ဆိုပြီးတော့ဝါရှင်တန်မြို့တော်ကရုရှားတန်ယုံကဩဂုတ်လ23ရက်နေ့ကရှုတ်ချသွားပါတယ်။အသက်29နှစ်အရွယ်ဒူကီနာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခံယူချက်တူမဟာမိတ်အမျိုးသားရေးအစွန်းရောက်ဝါဒီအလက်ဇန်ဒါဒူကင်ရဲ့တမိဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Ned Price ကအရက်သားတွေကိုပြစ်မှတ်ထားတာကျွန်တော်တို့ရှုတ်ချပါတယ်။ KF မှာဖြစ်ဖြစ် Bucha, Kharkiv, Kramatorsk, Mariupol ဒါမှမဟုတ် Moscow မှာပဲဖြစ်ဖြစ်ပါလို့ပြောပါတယ်။ Russia ကကန့်ကွက်ရမှာ Ned Price ဟာအခုဖြစ်ရတဲ့ Russia ကတမင်တသက်အကြောင်းရှာလုပ်ခဲ့ပူတဲ့တခြားဖြစ်ရတွေတူတယ်ဆိုပြီးအားရပါရကောက်ချက်ဆွဲတယ်လို့ပြောပါတယ်။ဒါမှမဟုတ်ဒါမှမဟုတ်ပါဘူး။Price ကတမင်တသက်အကြောင်းရှာလုပ်ခဲ့မှုတွေဖြစ်ရတွေဆိုတာမျိုးမပြောခဲ့ပါဘူး။သူကအရက်သားတွေကိုတိုက်ခိုက်ခဲ့တဲ့ရုရှားရဲ့စစ်ရာဇဝတ်မှုအထောက်အထားရှိတဲ့နေရာတွေကိုပဲပြောသွားတာပါ။ Mary Yupol ကအရက်သားဒုက္ခတဲ့စခန်းကိုပုံချလို့လူရာချီတည်ခဲ့ရပါတယ်။ Bucha မြို့မှာအရက်သားအယောက်50မကကိုစစ်သားတွေတပ်ပစ်ခဲ့ပါတယ်။ Kramatorsk မှာတော့လူပြင်းနဲ့ဘူရာယုံကိုဒုံးကျည်နဲ့ပစ်လို့အရက်သားအယောက်60တေဆုံးခဲ့ရပါတယ်။ Bucha ကရက်ဆက်ကျဉ်းကျုပ်မှုတွေကိုယူကရိန်းကလုံခြံဖန်တီးခဲ့တယ်လို့ရုရှားအစိုးရကဆွဆွဲပါတယ်။မျက်မြင်တွေပြောနေကြံခဲ့တဲ့ရုပ်လောင်းတွေကရုရှားပြောစကားမှားယွင်းတာထောက်ပြနေတာပါ။ဒါရီယာဒူကီနာဟာယူကရိန်းဆိုတာကိုဖယ်ရှားပစ်ဖို့ပြောခဲ့တဲ့ရုပ်သံကြေညာသူဖြစ်ပါတယ်။သူ့ကိုယူကရိန်းတို့ကလုံခြံလိုက်တယ်လို့ရုရှားထောက်လှမ်းရေးအဖွဲ့ကပြောပါတယ်။
ယူကရိန်းကတော့ဒီကိစ္စသူတို့နဲ့မဆိုင်ဘူးလို့ညင်ထားတာပါ။ဒူကီနာဇာပနာမှာတော့သူ့အတွက်လက်စားချေဖို့ရုရှားနိုင်ငံရဲ့သမားတွေတိုက်တွန်းသွားကြပါတယ
်။မအေးတန်နာကျော်ပြောပြသွားတာပါ။အခုလို့ဒီကဘာနဲ့မြမအရေးအချက်အလက်တွေနဲ့ပတ်သက်လို့အတီးပြုတ်သိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာလည်းတွားရောက်ကြည့်ရှုနိုင်ကြပါရှင်။အခုတော့အားကစားကဏ္ဍကိုတင်ပြမှာပါ။ကာတာနိုင်ငံမှာကျင်းပမဲ့2022ကဒီ2022ကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးဒိုင်းတွေကိုပထမဆုံးအကြိမ်အသုံးပြုသွားတော့မှာဖြစ်ပါတယ်။အီရန်နိုင်ငံမှာတော့အမျိုးသမီးတွေကိုဘောလုံးပွဲတွေကြီးကွင်ပေးလိုက်ပါပြီ။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြမှာပါရှင
်။ဒီတပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့နာမည်ကြီးအသင်းတချို့ထိတ်တိုက်တွေ့ခဲ့ကြပြီးတော့ဒီနေ့ဘောလုံးရာသီမှာဇယားစိတ်ကပြေးနေတဲ့အာစနယ်အသင်းပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်။တနင်္လာနေ့ကတော့ Everton နဲ့ Liverpool တို့ဂုံးရှိသေးကြသွားပြီး London Derby ပွဲတွေမှာတော့ Chelsea က West Ham ကို2ဂိုးတကူနဲ့နိုင်ပြီး Spurs က Fulham ကို2ဂိုးတကူနဲ့နိုင်ပါတယ်။ Aston Villa နဲ့ Man City ပွဲမှာတော့ Man City တိုက်စင်မှု Haaland ဂိုးသွင်းခဲ့ပေမဲ့ Villa ကတကူပြန်သွင်းပြီးတကူစီတည်ဖြစ်သွားပါတယ်။တနင်္လာနေ့က Manchester United နဲ့ဇယားထိပ်က Arsenal တို့ပွဲမှာတော့ Man U က3ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ Arsenal အသင်းဟာဒီပွဲရှုံးသွားတဲ့အတွက်ဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့လည်းရင်ဆိုင်လိုက်ရပါတယ်။မန်ယူနီးပြ Eric Ten Hag ကတော့ဇယားထိပ်ကအာဇနော်ကိုနိုင်လိုက်ပြီမဲ့မန်ယူသင်းဟာဒီနေ့ပရီးမီးယားလိဂ်မှာထိပ်တန်းအသင်းတွေကိုစိန်ခေါ်ဖို့အတွက်အစဉ်အသင့်မဖြစ်သေးဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။ကာတာနိုင်ငံမှာတော့မလာကြရင်ကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲသွားမယ်ပရိသတ်တွေအတွက်ပတင်းကောင်းတစ်ခုကတော့ကမ္ဘာတော်ကလာမဲ့ဘောလုံးပရိသတ်တွေအနေနဲ့ဒီကမ္ဘာဖလားအတွင်းမှာဘီယာဝယ်လို့ရမှာဖြစ်ပါတယ်။ကမ္ဘာဖလားကာလအတွင်းဘီယာရောင်းဖို့ကာတာအာဏာပိုင်တွေကခွင့်ပြုသွားမှာဖြစ်တယ်လို့ကာတာကမ္ဘာဖလားနဲ့နှီးစပ်တဲ့သတင်းရမြစ်တွေကဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကန့်သတ်ချက်တွေတော့ရှိနေပါတယ်။ဘောလုံးပွဲလက်မှတ်ရှိတဲ့သူကိုပဲရောင်းသွားမှာဖြစ်ပြီးတော့ပွဲမတိုင်ခင်3နာရီအတွင်းနဲ့ပွဲပြီး1နာရီအတွင်းမှာသာရောင်းသွားမှာပါ။ဘောလုံးပွဲကနေတဲ့အချိန်တွင်းမှာတော့ရောင်းချသွားမှာမဟုတ်သလိုပရိသတ်တွေအနေနဲ့လည်းပွဲကြည့်စဉ်ပေါ်မှာတောက်လို့ရမှာမဟုတ်ပဲပွဲကြည့်စဉ်အပြင်ဘက်ကကွင်းချန်စီယိုပရဝုံနဲ့တက်မှတ်ထားတဲ့ FIFA Fan Zone တွေမှာပဲရောင်းချသွားမှာဖြစ်ပါတယ် FIFA ရဲ့အဓိက sponsor တစ်ခုဖြစ်တဲ့ Budweiser ကုမ္ပဏီကရောင်းချမှာဖြစ်ပြီးတော့ကမ္ဘာဖလားဘောလုံးပွဲရှိတဲ့နေ့တွေမှာ FIFA Fan Zone တွေမှာညနေ6နာရီခွဲကနေည7နာရီထိရောင်းသွားမှာဖြစ်တယ်လို့ဆိုပါတယ်ပုံမှန်အားဖြင့်တော့ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတွေအတွင်းမှာဆိုရင်တော့ပရိသတ်တွေအတွက်လုပ်ပေးထားတဲ့ fan zone တွေမှာ VR တွေကိုတနေ့ကုန်ရောင်းချပေးတာဖြစ်ပါတယ်။ဒါပေမဲ့အခုဒီချိန်ကတော့အရင်က VR နဲ့ပတ်သက်ပြီးတော့တင်းကျပ်စွာကန့်သတ်ထားတဲ့မွတ်စလင်နိုင်ငံတစ်ခုမှာကမ္ဘာဖလားကိုပထမဆုံးအကြိမ်ကျင်းပတာဖြစ်လို့ကာတာနိုင်ငံရဲ့စီမင်းစည်းကမ်းတွေအရကန့်သတ်မှုတွေတော့ရှိနေပါတယ်။ကာတာနိုင်ငံမှာအများပြည်သူမြင်ကွင်းမှာရက်သေးသာတောက်စားခွင့်ကိုတားမြစ်ထားတဲ့အပြင်ဝယ်ယူသုံးစွဲတဲ့နေရာမှာလည်းအတော်လေးကိုကန့်သတ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအသေးစိတ်အချက်လက်တွေကိုတော့ FIFA နဲ့ရောကာတာအာဏာပိုင်နေနဲ့မှဆွေးနွေးနေပြီးတော့စီးမင်းနေနဲ့အညီဖြစ်အောင်လုပ်သွားဖို့ကြိုးပမ်းနေတယ်လို့ Budweiser ကုမ္ပဏီတာဝန်ရှိသူတူကပြောလိုက်ပါတယ်ခင်ဗျာ။အစတဲမှာပဲကမ္ဘာဖလားနဲ့ဆက်ဆက်တဲ့နောက်ထပ်သတင်းတစ်ခုကတော့ဒီနေ့ကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးဒိုင်လူကြီးကိုပထမဆုံးအကြိမ်အသုံးပြုသွားမှာဖြစ်ပြီးတော့အဲ့ဒီတော့ဂျပန်နိုင်ငံကအမျိုးသမီးဒိုင်ယိုရှိမီယာမာရှိတာကိုရွေးချယ်ထားပါတယ်။သူနဲ့အတူနောက်ထပ်နှစ်ဦးလဲပါဝင်มาဖြစ်ပြီးတော့ယာမာရှိတာကတော့ကမ္ဘာဖလားမှာပထမဆုံးဒိုင်လူကြီးလောက်ရမယ်အတွက်စိတ်လှုပ်ရှားနေတယ်လို့ PR တွေနဲ့လည်းရင်ဆိုင်နေရတယ်လို့ပြောပါတယ
်私たちこう女性が初めて男性のワールドカップ
ကျမတို့အတွက်ကတော့အမျိုးသားတွေကစားတဲ့ကမ္ဘာဖလားဘောလုံးပွဲမှာအခုလိုအမျိုးသမီးတွေကိုတိုင်အဖြစ်နဲ့ပါဝင်ခွင့်ပေးတဲ့အတွက်ဒါကအနာဂတ်မှာအမျိုးသမီးတွေအတွက်လဲနောက်ထပ်ဖြစ်လာနိုင်ခြင်းအခွင့်အရေးတွေရှိတယ်ဆိုတဲ့သဘောပါပဲဒီအတွက်စိတ်လှုပ်ရှားမိသလိုတစ်ဖက်မှာလည်းလူတွေရဲ့ယုံကြည်အားကိုးမှုကိုရဖို့အတွက် PR တွေလည်းရှိနေပါတယ
်ဒီဘာကကမ္ဘာဖလားအတွက်အမျိုးသမီးတိုင်းကိုရွေးချယ်လိုက်သလိုကာတာရဲ့ဒေသတွင်းအိမ်ကြီးချင်းနိုင်ငံတစ်ခုဖြစ်တဲ့အီရန်မှာလည်းပြီးခဲ့တဲ့တစ်ပတ်ကတော့အမျိုးသမီးတွေကိုဘောလုံးပွဲကြီးကွင်ပေးလိုက်တဲ့အတွက်အီရန်မြို့မှာလုပ်တဲ့ဘောလုံးပွဲကိုအီရန်မျိုးသမီးတွေထောင်ထဲချီပြီးတော့ဝင်ကြီးကွင်ရခဲ့ပါတယ်အခုလိုဘောလုံးပွဲကြီးကွင်းရတာနဲ့ပတ်သက်ပြီးအီရန်အမျိုးသမီးတွေပြောတာကတော့
မခ
خانم اجازه داریم بتونیم بیایم توی استادیوم آزادی. خب خیلی خوبه. بعد
شما رو امیو دمی ریگو آزادی بولون گونی ده اکو لو وین جی کوین پیرا اشان گاو ماره چاو چا ری نه میما ری پا خوا لو لے شما رو لے جی کوین یا تنه لے ہوتے ملا شما رو لو سے جو تے ایوے مینگلی ری انی نے لے بولون پوے کو اکو لو گوین تے ما انی کا لا جی کوین یا تنا بو ဘာလို့လဲဆိုတော့ကျမတို့လည်းဘောလုံးပွဲတွေအားကစားပွဲတွေကိုအရင်စိတ်ဝင်စားတယ်လေ
Dublin Stadium nahi madam bare avel bol 100% ye shura ye jan khassi dare
Chima di kwin ne ko a yin ga takha ma myauk phu ba u da ga patthama song phit pi akhu lo la chi ya da de ge ko sait lou sha bo kaung pi thu ja ba de kwin ne ma la chi ya da blaw kaung ne so ra chima a phi ne aku re pyo lo a yin ga cha bu tha pi da ba
တစ်ဆက်တည်းမှာပဲ FIFA ရဲ့ကမ္ဘာဖလားကြီးကိုအီရန်နိုင်ငံအီရန်မြို့မှာပြီးခဲ့တဲ့စက်တင်ဘာ1ရက်နေ့ကပြသခဲ့ပါတယ်။ဒီကမ္ဘာဖလားကြီးကိုအခုနှစ်ကာတာကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့နိုင်ငံ32နိုင်ငံအပါအဝင်ကမ္ဘာတဝန်းကနိုင်ငံ52နိုင်ငံကိုလှည့်လည်ပြသနေတာဖြစ်ပါတယ်။အီရန်သင်းဟာလည်းကာတာကမ္ဘာဖလားကိုခြေစစ်ပွဲအောင်ထားတာကြောင့်အီရန်နိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့အဲ့ဒီအတွက်လည်းဝမ်းသာတယ်ဆိုပြီးအီရန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုညူယောက်မြို့မှာကျင်းပနေတဲ့ US Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှမနစ်ကချန်ပီယံ Daniil Medvedev ရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။ Daniil Medvedev ကသတ္တုထအဆင့်ပွဲစဉ်မှာ Medvedev နဲ့ Australia က Nick Kyrgios တို့ကစားခဲ့ကြတာမှာ Kyrgios က6-3-6 6-3-6 နဲ့အိုင်သွားခဲ့တာပါ။ဒါကြောင့်အခုဆိုရင်အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါမနစ်ကချန်ပီယံနေပြိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။မြန်မာပြည်မှာတော့အမေရိကန်ကနာမည်ကြီး Serena Williams နဲ့တောက်ကြနေကကစားတဲ့တတိယဆင့်ပွဲစဉ်မှာ Australia က Ella Tomljanovic ကိုရှုံးပြီး Tennis ပြိုင်ပွဲတွေကနေအပီးတိုင်အနားယူသွားပြီဖြစ်ပါတယ်။အသက်40ရှိသွားပြီဖြစ်တဲ့ Serena ဟာအခုနှစ် US Open Tennis ပြိုင်ပွဲပြီးရအနားယူတော့မယ်လို့အစောပိုင်းကကြေညာထားပြီးဒီပွဲမှာရှုံးသွားတဲ့အတွက် Tennis ကစားတာကနေလည်းအနားယူသွားတာဖြစ်ပါတယ်။ဝယ်ပြီးမှာတော့ Serena ကသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်အားပေးလာခဲ့တဲ့သူ့ရဲ့မိသားစုနဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်တယ်လို့ပြောကြခဲ့ပါတယ်။အထူးသဖြင့်အခုလိုသူအောင်မြင်မှုတွေရအောင်မိတော်မြောက်ပေးခဲ့တဲ့အားပေးခဲ့တဲ့သူ့အဖေနဲ့အမေကိုကျေးဇူးတင်ကြောင်းနောက်သူ့ရဲ့အမဖြစ်တဲ့ Venus Williams ကိုလည်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။ Serena အခုလိုနားယူသွားတဲ့အတွက် Tiger Woods နဲ့ American သမ္မတဟောင်းကရော Michelle Obama Billie Jean King အပါအဝင်အားသာလောကကကမ္ဘာကျော်ပုဂ္ဂိုလ်တွေအများပြားကလည်းSerena ရဲ့အောင်မြင်မှုတွေကိုသူတို့လူမှုကွန်ရက်ကနေတဆင့်ဂုဏ်ပြုချီးကျူးစကားတွေပြောခဲ့ကြပါတယ် Serena ဟာ Grand Slam ပြိုင်ပွဲတွေမှာ Australian Open နဲ့ Wimbledon ကို5ချိန်စီ US Open ကို6ချိန်နဲ့ပြင်သစ် Open ကို1ချိန်စုစုပေါင်း23ချိန်ဘူးဆွဲခဲ့ပြီးတော့မြို့သမီးဘက်မှာဒုတိယအများဆုံးရခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာပါဗုဒ္ဓဘုညာချန် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်မြန်မာရှိကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီကနေ့ရုရှားနိုင်ငံဗလာဒီဗော့စတောက်မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပါတယ်ခုနှစ်ချိန်မြောက်ရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးကရုရှားသမ္မတတို့အစည်းတို့ဟာအစည်းအဝေးအစီအစဉ်ပြင်ပမှာတီးတန့်တွေ့ဆုံတာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကျော်လောက်ကစပြီးမြန်မာနဲ့ရုရှားဆက်ဆံရေးဟာတိတိတသာတိုးတက်ကောင်းမွန်လာတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းနှစ်နိုင်ငံဆက်ဆံရေးဟာအကောင်းဘက်ကိုဦးတည်ပြီးတိုးတက်လာတယ်လို့အစည်းအဝေးတွင်မှာပဲပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာအကြက်တဲတွေကိုထိန်းချုပ်နိုင်ပြီးတော့ရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်မှာပြုလုပ်သွားနိုင်မယ့်အခြေအနေရှိပါတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လကရုရှားနိုင်ငံပိုင်သတင်းဌာနကိုဒီကနေ့ပြောကြားလိုက်ပါတယ်။လာမယ့်ဩဂုတ်လမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးအချိန်လုံလုံလောက်လောက်ရှိနေကြောင်းနဲ့ရွေးကောက်ပွဲရွှေ့ဆိုင်မဆိုင်ပြောဖို့တော့စောလွန်သေးတယ်လို့လည်းပြောပါတယ်။ယူကရိန်းမှာရုရှားရဲ့စစ်ထိုးစစ်ဆင်မှုကနေရုရှားအတွက်ဆုံးရှုံးမှုတစ်ခုမှမရှိခဲ့ပဲရုရှားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုပိုးပြီးခိုင်မာလာစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကခုနှစ်ချိန်မြောက်အရှေ့ပြားအစည်းအဝေးဖိုရမ်မှာပြောကြားလိုက်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ်ပါပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOA မြန်မာပိုင်းရဲ့ ဒီဗုဒ္ဓဘူးညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်ခဲ့တာပါ။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ BND ရဲ့အသွေးတွေကနေကြင်ဝေးကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.